Welcome to the Voice of America in Burmese.
မင်္ဂလာညတာပါရှင်ခရစ်နှစ်2022ခုနှစ်စက်တင်ဘာလ29ရက်ကြာသာရင်းညဗီဒီယိုရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်မာစတန်တော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3252နဲ့လက်လက်မီတာ190လို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါဒီကနေ့အစီအစဉ်မှုကတော့ကျွန်မခင်ပြူထွေးပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့စီးပွားရေးအကြံပေးရှောင်းတန်နယ်တို့ကိုနိုင်ငံတော်လျှို့ဝှက်အဥပဒေနဲ့ထောင်သုံးနှစ်စီချလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေမြန်မာစာသင်ယူညွန့်တန်းနဲ့ပညာသင်ကြားနိုင်ရေးကုလသမဂ္ဂကတဆင့်အမေရိကန်ကဒေါ်လာတန်190ထောက်ပံ့ပါမယ်အမေရိကန်ဒုသမရဟာတောင်ကိုရီးယားနိုင်ငံကိုရောက်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထစ်တန်းရောက်သတင်းတွေကိုဦးဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုသတင်းတွေနောက်ပိုင်းမှာတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးမှာပါဆွဆွားကြားခဲ့ရတယ်လို့ပဲဒီဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးပါမောက်ခရှောင်းဂျာနာအပါအဝင်လူ၅ဦးဒီကနေ့ဒီထောင်နဲ့၃နှစ်စီပြစ်ဒဏ်ချမှတ်ခံရပါတယ်ဒါနဲ့ပတ်သက်ပြီးတော
့ What's terrible news you know the trumped up charges and the trial as you mentioned
was တကယ်ကိုသတင်းဆိုးဖြစ်တယ်လို့ပဲမဟုတ်မမှန်လှုပ်ကြံဆွဆွဲချက်တွေနဲ့တရားစင်တာပဲဖြစ်တယ်ဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာ Australia သတ်မှတ်How Nicholas Coppell ပြောသွားတာပါ။ပါမခရှောင်းတနာကိုထောက်နဲ့ချမှတ်လိုက်တဲ့အပေါ်တုံ့ပြန်ချက်အပြည့်စုံကိုမကြာခင်မှာတင်ပြပေးဖို့ရှိပါတယ်။နောက်ဒီမြန်မာနိုင်ငံထဲမှာကိုဗစ်ကူးစက်မှုနဲ့သေဆုံးမှုတွေတိတိကျကျပို့ပြီးတော့မြင်ရလာနေတာ။နောက်ပြည်တွင်းဗန်တွေမှာတော့ငွေလဲနှုန်းသတ်မှတ်ချက်တွေအမျိုးမျိုးကွဲလွဲနေရတဲ့ပတ်သက်ပြီးတော့လည်းတင်ပြပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်လင်းပေးမှာပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးပါမယ်ရှင
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့အမှုနဲ့ထောင်ဒဏ်၃နှစ်စီဒီကနေ့အနေပြီးတော့အထူးတရားရုံးကပြစ်ဒဏ်ချမှတ်လိုက်ပါတယ်။ရှောင်းတန်နယ်ရဲ့ laptop ကွန်ပျူတာထဲမှာတွေ့ရတဲ့စာရွက်စာတမ်းတွေကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်တယ်ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်အပါအဝင် NLD အစိုးရလက်ထက်ဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုအမှုတော်တော်တွေတရားစွဲထားတာဖြစ်ပါတယ်။တရားထွက်ဆိုခံထားရသူအလုံးထောင်ဒဏ်၃နှစ်စီတရားရုံးကပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။ရှောင်းတန်နယ်အပေါ်နောက်ထပ်ဆွဲဆိုထားတဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းတရားရုံးကထောင်ဒဏ်၃နှစ်ဒီကနေ့ပြစ်ဒဏ်ချမှတ်ပြီးအမှုနှစ်ခုအတွက်တပေါင်းတည်း၃နှစ်ပဲကြာခံစေရမယ်လို့အမိန့်ချလိုက်ပါတယ်။အမေချမှတ်တဲ့အချိန်နေပြီးတော့အထူးတရားရုံးမှာတခြားသူတွေလာရောက်ခွင့်မပေးသလိုအမှုနဲ့ပတ်သက်ပြီးပြင်ပနဲ့ပြောဆိုခွင့်ရှင်းနေတွေကိုအာဏာပိုင်တွေကပိတ်ပင်ထားပါတယ်။သတင်းမီဒီယာတွေလည်းကြားနာပွဲတွေမှာတက်ရောက်ခွင့်မရှိပါဘူး။ရှောင်းတန်နယ်ကတော့သူ့ပေါ်ဆွဲဆိုထားတဲ့ပုံမှန်တွေဟာမတရားဆွဆွဲမှုတွေသာဖြစ်တယ်လို့အရင်အမှုနဲ့ပတ်သက်လို့ရှောက်လဲချက်ပေးခဲ့တဲ့အချိန်ရုံးတော်မှာထွက်ဆိုခဲ့ပါတယ်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့စီးပွားရေးကြံပေးဒီဩစတြေးလျနိုင်ငံသားကိုထောင်ဒဏ်ချခဲ့တဲ့ပေါ်ဩစတြေးလျအစိုးရကကန့်ကွက်လိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကြံပေးပါမခရှောင်းတနကိုထောင်ဒဏ်၃နှစ်ဒီနေ့ချမှတ်လိုက်တာပေါ်ဩစတြေးလျနိုင်ငံရဲ့ဝန်ကြီးကကန့်ကွက်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းညင်ညာချက်ထုတ်တောင်းဆိုလိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့တော်ဆန်းစုကြည်နဲ့ပါမခတန်တန်အပြင်နောက် NLD ဝန်ကြီး၃ဦးကိုနေပြီးတော့အထူးတရားရုံးကထောင်ဒဏ်၃နှစ်စီချမှတ်လိုက်ပြီးဩစတြေးလျနိုင်ငံရဲ့ဝန်ကြီးဘန်နီဘောင်းကဒီနေ့ပဲညင်ညာချက်ထုတ်ပြန်လိုက်တာပါ။ပါမခတန်နယ်ကိုတကားပိတ်မှုစီရင်တာဖြစ်ပြီးဩစတြေးလျသံရုံးယာယီတာဝန်ခံတဲ့ကောင်စစ်ဝင်တွေအနေနဲ့ပြစ်ဒဏ်ချမဲ့ကြားနာပွဲကိုတွားရောက်နိုင်ဖို့အစွမ်းကုန်ကြိုးစားခဲ့တာဟာလည်းငင်းဆန်ခံခဲ့ရတယ်လို့နိုင်ငံရေးဝန်ကြီးဝန်ကဆက်ပြောခဲ့ပါတယ်။ဒါ့အပြင်မစ္စတာတန်နယ်ရဲ့ဇနီးဖြစ်သူဟာဘူးကတော့သူ့ခင်ပွန်းထောင်ဒဏ်ချခံရတာအတွက်သမီးလေးနဲ့အသက်85နှစ်ရွယ်ဖခင်ပါဝင်မိသားစုဝင်တွေချေကွဲရတယ်။အခုထောင်ဒဏ်ချတာကကာလ၃ဘုံ၂ဘုံလောက်ကိုသူခင်မောကအချုပ်ထဲမှာနေခဲ့ရပြီဖြစ်တာမို့ပြည်နေတန်ပေးဖို့ Facebook ကနေတဆင့်ရေးသားတောင်းဆိုလိုက်ပါတယ်ခင
်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေမြန်မာစာသင်ယူညွန့်တဲ့နဲ့ပညာသင်ကြားနိုင်ရေးအထောက်ပံ့အဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာတန်190ထပ်ပြီးထောက်ပံ့မယ်အကြောင်း ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီမှတာဝန်ယူတဲ့အမေရိကန်သားမကြီးလီဆာကာတီကမနေ့ကပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့ရက်စက်တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိရေးကုလသမဂ္ဂဆိုင်ရာကနေဒါတန်ယုံကကမကထာပြုလုပ်တဲ့နယူးယောက်မြို့ကအခမ်းအနားမှာသားမကြီးလီဆာကာတီကပြောဆိုသွားတာပါပြီးခဲ့တဲ့အပတ်ကကြေညာခဲ့တဲ့ရိုဟင်ဂျာကလေးငယ်တွေအတွက်အကူအညီအထောက်ပံ့ဟာတရားဝင်အသိမှတ်ပြုထားတဲ့ကျောင်းပညာရေးသင်ခန်းစာတွေကိုလေ့လာခွင့်ရဖို့အရေးကြီးတဲ့အထောက်ပံ့ဖြစ်တယ်လို့လည်းသားမကြီးလီဆာကာတီကပြောပါတယ်မြန်မာစစ်တပ်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှန်မပြုသလိုဒုက္ခသည်တွေကိုစစ်စစ်လက်ခံမယ်လို့ပြောဆိုထားတဲ့အစီအစဉ်တွေလည်းအကောင့်ထဲမပေါ်သေးတာကြောင့်ရိုဟင်ဂျာကလေးငယ်တွေပညာသင်ခွင့်ခရီးသွားခွင့်နဲ့နိုင်ငံသားဖြစ်ခွင့်တွေဆုံးရှုံးခဲ့ပါတယ်2018ခုနှစ်နောက်ပိုင်းကလေးကနေရက်ကိုမပြန်နိုင်တဲ့ရိုဟင်ဂျာတွေကိုအမေရိကန်ပြည်ထောင်စုဘက်ကကူညီပံ့ပိုးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နဲ့တခြားဒေသတွေအတွင်းအကြမ်းတဲတွေဂျုံနီယာသူတွေအတွက်ဒေါ်လာ 1.8 ဘီလီယံထောက်ပံ့ခဲ့တယ်လို့လည်းတာမတ်ကြီးလီဆာကာတီကပြောဆိုသွားပါတယ်ခင်ဗျာ
ကိုရီးယားနယ်စပ်စစ်မဲ့ဇုံကိုအမေရိကန်ဒုသမ္မတသွားခဲ့ပြီးမြောက်ကိုရီးယားရဲ့ရက်စက်တဲ့အာဏာရှင်စနစ်နဲ့မတူမငြိမ်ဖြစ်စေတဲ့လက်နက်အစီအစဉ်တွေကိုဝေဖန်ရှုတ်ချလိုက်ပါတယ်မြောက်ကိုရီးယားကဓာတ်ပြင်းမဆိုင်ဒုံးတစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပြီးတရက်မပြည့်ခင်အချိန်မှာဒုသမ္မတကမလာဟာရစ်ကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဇုံကိုသွားရောက်ပြီးအခုလိုပြောခဲ့တာပါဒီစမ်းသပ်မှုတွေဟာရန်စနေတယ်ဆိုတာရှင်းနေပါတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်ဒီနေ့ထက်မြောက်ကိုရီးယားဘက်ကဒုံးကျည်စမ်းသပ်ပြစ်လွတ်မှုစံချိန်တင်သွားချိန်မှာကိုရီးယားနှစ်နိုင်ငံနယ်စပ်ကပန်မွန်ဂျုံရွာမှာဒုသမ္မတဟဲရစ်ပြောကြားခဲ့တာပါမြောက်ကိုရီးယားမှာရက်စက်တဲ့အာဏာရှင်စနစ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချင်းချောက်နေတဲ့တရားမဝင်လက်နက်အစီအစဉ်တွေကိုမြောက်ကိုရီးယားကလုပ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်ဒီနေ့ချက်တာရင်းနဲ့အစောပိုင်းကတော့ဆိုးမျိုးတွေမှာတန်ကိုရီးယားသမ္မတယွန်းဆော့ယိုနဲ့အမေရိကန်ဒုသမ္မတဟဲရစ်တို့တွေ့ဆုံခဲ့ကြပါတယ်အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံ290ကြာမာမေးဖြစ်မှုဟာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးနဲ့ဒေသရင်းလုံခြုံရေးပုံရိပ်မှန်းချက်အတွက်အရေးပါတယ်လို့သမ္မတယွန်းနဲ့တွေ့ဆုံစဉ်မှာဒုသမ္မတဟဲရစ်ကပြောခဲ့ပါတယ်ခင်ဗျာ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်အတန်ကနေကြာတာပရိနေညပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာရုရှားပြည်ထောင်စုတဲပါဝင်မလားဆိုတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့ယူကရိန်းဒေသ၄ခုကိုရုရှားပိုင်နဲ့နယ်မြေတွေအဖြစ်နဲ့တရားဝင်ကြီးညာတတ်မှတ်မဲ့အခမ်းအနားကိုမနေ့ကစက်တင်ဘာလ30ရက်နေ့မှာကျင်းပမယ်လို့ရုရှားအစိုးရကဒီကနေ့ကြေညာပါတယ်။ရုရှားတို့သိမ့်ပိုက်ထားတဲ့ဒေသ၄ခုမှာပြီးခဲ့တဲ့ရက်ပိုင်းကျင်းပခဲ့တဲ့ဆန္ဒခံယူပွဲတွေဟာတရားမဝင်ဘူးလို့ယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကပြောဆိုထားပြီးရုရှားအပေါ်တန်ခတ်အရေးယူမှုအသစ်တွေချမှတ်သွားမယ်လို့ပြောပါတယ်။အဲ့ဒီအခမ်းအနားကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူရုရှားကရွေးချယ်ခန့်ထားတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့ဒေသ၄ခုကခေါင်းဆောင်၄ဦးလည်းတက်ရောက်ကြမယ်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ်။ဂျာမနီအနေနဲ့အဲ့ဒီဆန္ဒခံယူပွဲရလဒ်ကိုဘယ်တော့မှအတိအမှပြုလက်ခံမှာမဟုတ်ဘူးဆိုတာယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီးကိုကတိပြုပြောကြားခဲ့တယ်လို့ဂျာမန်ဝန်ကြီးချုပ်အိုလာဖ်ရှုတ်စ်ကတွစ်တာလူမှုကွန်ရက်မှာဒီကနေ့ရေးပါတယ်ရုရှားဟာယူကရိန်းပိုင်ဒီဒေသ၄ခုကိုသူ့လက်အောက်သိမ်းသွင်းလိုတဲ့အတွက်နိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗရင်ဂျင်စာချုပ်တွေကိုချုပ်ဖောက်ပြီးအတုအယောင်လူထုသဘောထားကောက်ယူမှုပြုလုပ်ခဲ့ခြင်းသာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကရင်ဂျင်ပီရီယာသတင်းတော့တွေကိုမနေ့ဗုဒ္ဓနေ့ကပြောပါတယ်ဒီတော့အတွင်းအမေရိကန်ကာဝေးဝန်ကြီးဌာနကယူကရိန်းကိုအမေရိကန်ဒေါ်လာ 1.1 ဘီလီယံတန်ဖိုးရှိတဲ့အကူအညီတွေထပ်မံပေးရမယ်လို့ကြေညာပါတယ်လက်ရှိသမ္မတဘိုင်ဒန်အစိုးရတက်လာပြီးနောက်ယူကရိန်းကိုပေးအပ်တဲ့အကူအညီစုစုပေါင်းဟာ18ဘီလီယံရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ရဝမ်ဒါလူမျိုးတွေတပ်ဖြတ်မှုတွေအဓိကပါဝင်ခဲ့သူလို့သံတမန်ရှိချသူကိုကုလရဲ့ခုံရုံးတစ်ခုမှစကြာနာစစ်ဆေးလိုက်ပါပြီတဟိတ်မြို့မှာရှိတဲ့ IRMCT လို့တော်ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုအကျဉ်းချံလုပ်ငန်းစဉ်ခုံရုံးမှာအသက်89နှစ်အရွယ်ဒလိရှန်ကာဘူဂါကိုနှစ်ပေါင်း30နီးပါးကြာမှာဒီနေ့စတင်ကျန်းနာစစ်ဆေးလိုက်နိုင်လာပါ1994ခုနှစ်တုန်းကရဝမ်ဒါနိုင်ငံမှာတူစီလူနည်းစုတွေပေါ်လူမျိုးရေးဒီကုံဆက်ဆံတပ်ဖြတ်ခဲ့ရမှာလူပေါင်း8သိန်းဝန်းကျင်ရက်တရာအတွင်းသေဆုံးခဲ့ရပြီးအခုနောက်ဆုံးရှင်ချန်နေသေးတဲ့ဒီတန်ရရှိသူကိုအခုလိုခုံရုံးတင်စစ်ဆေးလိုက်နိုင်တာပါဒီအတွက်ရဝမ်ဒါကတပ်ဖြတ်မှုကြီးတဲ့မသိပဲချန်ခဲ့သူတွေကသူတို့ကိုအတိမပြုခံရတာဖြစ်ကြိုဆိုလိုက်ကြရမှာအိုက်ဘူကာလို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုကနေရှင်သန်ကျင်နေခဲ့သူများအဖွဲ့အမှုဆောင်အတွင်ရေမှုနက်ဖတယ်အာဟီရှာကီရေက အခုလိုတရားမျှတမှုဆောင်ကျင်းမှုဆိုတာကဘယ်တော့မှနောက်ကျလွန်းနေဆိုတာမရှိဘူး။ငွေကြေးနဲ့ဘလောက်ပဲကာကွယ်ကာကွယ်ဘလောက်တုံနောက်ဆုံးရာဇဝတ်ဘေးဆိုတာပြေးမလွတ်ပါဘူးလို့ဒီခွန်ရုံးမစခင်လေးမှာပြောလိုက်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုမနေ့17မလ28ရက်နေ့ကဟာရီကိန်းပြင်းအားအဆင့်လေးနဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့မွန်တိုင်းအီယန်ကြောင့်အနည်းဆုံးလူပေါင်း2သိန်းလောက်လျှက်စစ်မီးပြတ်တောက်နေပါတယ်။ကစေးလုပ်ငန်းတွေအတွက်ဒီကနေ့မနေ့အစောပိုင်းကတည်းကစတင်ဆောင်ရွက်နေကြပါတယ်။မွန်တိုင်းကြောင့်ဖလော်ရီဒါအနောက်တောင်ဘက်ကမ်းခြေနဲ့အလယ်ပိုင်းဒေသတွေမှာကြီးမားတဲ့ရေကြီးမှုတွေဖြစ်ပေါ်ခဲ့ပြီးပြည်내အရှေ့မြောက်ပိုင်းကနေအတ္တလန္တိတ်သမုဒ္ဒရာဘက်ကိုထွက်ခွာသွားတဲ့မွန်တိုင်းဟာဒီကနေ့စက်တင်ဘာလ29ရက်နေ့မှာအမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းကတခြားပြည်နယ်တွေကိုတကြောပြန်ပြန်ပတ်ဝင်လာမယ်လို့မိုးစလပညာရှင်တွေကသတိပေးချက်ထုတ်ပြန်ထားပါတယ်။မွန်တိုင်းအီယန်ဟာဒီကနေ့မှာဟာရီကိန်းမွန်တိုင်းအဆင့်အောက်ရော့ကျတဲ့ပြင်းအားနဲ့ရှိနေမှာဖြစ်ပေမဲ့တောက်ကြနေ့မှာတောင်ကရိုလိုင်းနားပြည်နယ်ကိုဝင်ရောက်တိုက်ခတ်တဲ့အခါမှာတော့အားပြန်ကောင်းလာမယ်လို့အမေရိကန်ဟာရီကိန်းဌာနကတတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။နောက်မွန်တိုင်းတစ်ခုဖြစ်တဲ့နူရူတိုင်ဖွန်းမွန်တိုင်းဟာမနေ့ကဗီယက်နမ်ကိုဝင်ခဲ့ပြီးဒီနေ့ထိုင်းကိုဝင်လာကလေပြင်းတိုင်မိုးကြီးကြီးသစ်ပင်တွေလဲပြီးလူသေမှုပါရှိခဲ့ပါတယ်။ဗိုလ်ထုနေကဗီယက်နမ်အလဲပိုင်းကိုဝင်တိုက်ခဲ့ပြီးအားပြော့သွားခဲ့တဲ့အပူပိုင်းမွန်တိုင်းနူရူဟာထိုင်းနိုင်ငံရှေ့မြောက်ပိုင်းကိုဖျက်ချဝင်အောင်လာပြီးစီစကက်ပြည်နယ်မှာသစ်ပင်လဲတာကြောင့်အနည်းဆုံးလူတဦးသေ2ဦးဒဏ်ရာတွေရခဲ့ကြပါတယ်။မိုးရွာသွန်းမှုအများဆုံးဖြစ်24နာရီတွင်8.5လက်မနီပါရှိခဲ့တာကိုဥပောင်ရက်ချတ်ထာနီပြည်နယ်မှာမှတ်တမ်းတင်ခဲ့ပြီးမုံတိုင်းလည်းအဲ့ဒီမှာအပြင်းထန်ဆုံးဖြစ်ခဲ့ပါတယ်။ဒါကြောင့်ဒီဥပောင်ရက်ချတ်ထာနီပြည်နယ်မှာလူပေါင်း 9,000 ကျော်ကိုဆွေရကကုမြံမြို့တော်ခန်းမနဲ့အဝေးပြေးလမ်းမပေးတွေမှာဖွင့်ထားတဲ့ယာယီတက်ခွေရေးခန်းမတွေကိုရှေ့ပြောင်းပေးခဲ့တာအနည်းဆုံးကျောင်း 5,000 ကိုလည်းပိတ်ခဲ့ရပါတယ်။ရရှိတဲ့နေရာတွေမှာအိမ်တွေနဲ့ပိတ်မိနေသူတွေအတွက်အစားအသောက်နဲ့လိုအပ်တဲ့ပစ္စည်းတွေကိုလည်းကယ်ဆယ်ရေးဆောင်ရွက်နေသူတွေကခါးထိမြုပ်တဲ့ရေထဲဖြတ်ပြီးဝင်ငှပေးနေပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုဝင်းမင်းပြောပြပေးကြတာပါရှင်အခုဆက်ပြီးတော့သတင်းပိုးပိုးချက်တွေကိုတင်ပြပေးသွားပါမယ်ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဒီကနေ့ထောင်နှံ၃နှစ်စီချမှတ်ခံရတဲ့သတင်းနဲ့အရင်ဆုံးတင်ပြပေးပါမယ်။ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားပေါမော့ကရှွန်တာနာအပေါ်မှာနိုင်ငံတော်လှုပ်ဝက်အဥပဒေချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုအတွက်ထောင်နှံ၃နှစ်စီကြာခံဖို့နေပြီးတော့အထူးတရားရုံးကအမိန့်ချလိုက်တာပါ။ဒေါ်ဆန်းစုကြည်နဲ့ရှွန်တာနာအပြင်အမှုတွဲထဲမှာပါတဲ့ NLD အစိုးရလက်ထက်ကဗန္ဒာရေးဝန်ကြီးကြီးဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ကိုလည်းအလုတ်မပါထောင်နှံ၃နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်စုမြတ်မုံကပြောပြပေးပါတိခမ်းပါရှင့်မတ်စုမြတ်မုံပြောပြပေးပါပ
ါ NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားပါမောက်ခရှောင်းတန်နယ်ရဲ့လက်ဝဲမှာတွေ့ရှိတဲ့မှတ်တမ်းအချက်လက်တွေဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုပြီးတော့အမှုတွေတရားစွဲခံရတဲ့ရှောင်းတန်နယ်ဒေါက်ဆန်းစုကြည်နဲ့ဗန္ဒာရေးဝန်ကြီး၃ယောက်ကိုနေပြည်တော်အထူးတရားရုံးကဒီကနေ့စက်တင်ဘာ29ရက်နေ့မှာထောင်ဒဏ်၃နှစ်စီချလိုက်ပါတယ်။ရှောင်းတန်နောအပေါ်နောက်ထပ်ဆွဲဆိုထားတဲ့အမှုဖြစ်တဲ့လူဝေမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအတွက်ကိုလည်းဒီကနေ့ထောင်ဒဏ်၃နှစ်ချပါတယ်။ပြစ်ဒဏ်ချခံရတဲ့အမှုနှစ်ခုလုံးအတွက်တစ်ပေါင်းနဲ့၃နှစ်ကြာခံရမယ်လို့သတ်မှတ်ပါတယ်။သက်ဆိုင်ရာရှင်းတွေဘက်ကတော့အမှုအတွက်အထက်တရားရုံးတွေစီကိုအယူခံတက်ဖို့ပြင်ဆင်နေတယ်လို့ပြောကြပါတယ်။အမှုစစ်ဆေးတဲ့အချိန်တွေမှာရောဒီကနေ့ပြစ်ဒဏ်ချတဲ့အချိန်မှာပါနေပြီးတော့အထူးတရားရုံးကိုသက်ဆိုင်ရာရှေ့နေတွေကလွဲပြီးတော့လာရောက်နားထောင်ခွင့်မပေးသလိုအမှုနဲ့ပတ်သက်ပြီးတော့ပြင်ပနဲ့ပြောဆိုသတင်းမီဒီယာတွေနဲ့ပြောဆိုခွင့်ရှေ့နေတွေကိုအာဏာပိုင်တွေကပိတ်ပင်ထားပါတယ်။သတင်းမီဒီယာတွေကြားမှလည်းကြားနာပွဲကိုတက်ရောက်ခွင့်မရှိခဲ့ပါဘူး။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုကိုတရားရုံးမှကြားနာစဉ်မစ္စတာတန်နယ်ရဲ့ laptop computer ထဲမှာတွေ့တဲ့အချက်အလက်တွေမှတ်တမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှို့ဝှက်ချက်အုပ်ဒေနဲ့ညှိစွန်းတဲ့ဆောင်ရွက်စာရွက်တွေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကထွက်ဆိုခဲ့တဲ့အကြောင်းအမည်မဖော်လိုတဲ့တရားရေးသတင်းရက်ွက်ကပြောပါတယ်။ Mr. Tunnel စီကစီးပွားရေးဆိုင်ရာအမှတ်တမ်းတွေဟာတရားဝင်အကြံပေးချက်တွေသာဖြစ်တယ်လို့လည်းပြန်လည်ခြေပလျှောက်လဲခဲ့တဲ့အကြောင်းအမည်မဖော်လိုတဲ့ရှင်းနေအတိုင်းဝိုင်းကပြောပြပါတယ်။ဝါရီရှင်းနေကြီးတယောက်ဖြစ်တဲ့ဦးချင်းမြင့်ကတော့သူတို့ကိုတရားစွဲခဲ့တဲ့လျှို့ဝှက်ချက်ဥပဒေပုံမှန်31ကားငယ်ဟာလွန်ခဲ့တဲ့နှစ်ပေါင်း100နီးပါးလွတ်လပ်ရေးမရခင်1923ခုနှစ်ကတည်းကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပြီးတော့မူရေးဥပဒေပါအချက်အလက်နဲ့လည်းမကိုက်ညီပဲနဲ့ဒီဥပဒေနဲ့ဒေါအောင်ဆန်းစုကြည်တို့ကိုတရားစွဲဆိုတာဖြစ်တယ်လို့သုံးသပ်ပါတယ
်။လိချလိုက်တဲ့လျှို့ဝှက်ဥပဒေကဥပဒေနဲ့မညီဘူးဥပဒေမမြောက်နိုင်ငံတော်အကြီးအကဲတွေကနိုင်ငံတော်အတွက်လုပ်တာဟိုတခြားနိုင်ငံတွေကိုဒီပို့လာဟိုတခြားနိုင်ငံတွေကိုလာတရေဖြန့်ချီတာဟုတ်ဘူးကိုယ်နိုင်ငံရဲ့စီမံကိန်းတွေရှိပလိုင်နေချဖို့အတွက်တရားဝင်မှားထားတဲ့ စွန့်ကြည့်လူတွေလောက်တာနိုင်ငံတော်ဘတ်ဂျက်နဲ့ဟိုတွေ့ရလူခေါ်ပြီးတော့ဟိုတိတ်တိတ်ဆိတ်လောက်တာမဟုတ်ဘူးဒါကြောင့်ဘလို့လို့ရှုပ်ဝဲချက်ဥပဒေနဲ့ညီမှလည်းနေ့ကျတာအဲ့ဥပဒေဟာအင်္ဂလိပ်မှာစပြခံပြီးတော့အင်္ဂလိပ်ကနေပြီးတော့သူဂျုံဖြစ်တဲ့အိန္ဒိယကိုယူလာတာအခုသခင်ဖြစ်တဲ့အင်္ဂလိပ်မှာလည်းမရှိဂျုံဖြစ်တဲ့အိန္ဒိယမှာလည်းရှိသပေါ့မှာသပေါ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံကြတော့မှလာပြီးတော့ခုတည်ရှိနေတာအဲ့ဒါကိုကလည်းပဲမလို့အဖက်နဲ့ဒီဥပဒေကိုထားနေတယ်ဒုတိယချက်နဲ့ပြောချင်းနဲ့ပေါ့နော်ဒီဟာဥပဒေနဲ့မညီဘူးဆိုတဲ့သဘောကိုတယောက်တည်း
ဩစတြေးလျနိုင်ငံသားပါမောက်ခတာနယ်ကိုပြစ်ဒဏ်ချလိုက်တာနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေကို VOA ကဆက်သွယ်မေးခဲ့ပေမဲ့ဖြေဆိုဖို့ငင်းဆန်ကြပါတယ်။မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်ယုံကလည်းမှတ်ချက်တစုံတရာပြောဆိုခြင်းမရှိပါဘူး။အမှုစစ်ဆေးကြားနာချိန်တလျှောက်မှာလည်းဩစတြေးလျတန်ယုံတာဝန်ရှိသူတွေတရားရုံးကိုတွားရောက်ကြားနာခွင့်မရခဲ့ကြပါဘူး။ဩစတြေးလျနိုင်ငံသားဝန်ကြီးပယ်နီဝမ်ကတော့ပါမောက်ခရှောင်းတနယ်အပေါ်ထောင်ဒဏ်ပြစ်ဒဏ်ချတာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွတ်ပေးဖို့အတွက်မြန်မာစစ်ကောင်စီကိုတောင်းဆိုပါရစေ။ Mr. Tano ဟာ NLD အစိုးရလက်ထက်ဒေါင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်2019ခုနှစ်ထဲကစတင်လုပ်ကိုင်ခဲ့ပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပထမဆုံးဖမ်းဆီးခံရတဲ့ NLD အစိုးရနဲ့နှိစက်တဲ့နိုင်ငံသားတဦးဖြစ်ကြောင်းနဲ့သူလွတ်မြောက်ရေးအတွက်ဆက်ပြီးတော့လှုံ့ဆော်သွားမယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးကထုတ်ပြန်ကြမှာပြောထားပါရစေ။အမှုပေါင်း20နီးပါးနဲ့တရားစွဲခံရတဲ့ဒေါင်ဆန်းစုကြည်ကတော့အခုဆိုရင်အမှုပေါင်း73မှုနဲ့စုစုပေါင်းထောင်ဒဏ်ချခံရတာ23နှစ်ရှိပြီဖြစ်ပါတယ်။လက်ရှိမှာလည်းဒေါက်ဆန်းစုကြည်အမှု9မှုနဲ့ဆက်လက်ရင်ဆိုင်နေရပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကအမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါက်ခင်ဂျီဖောင်ဒေးရှင်းအတွက်လက်ခံရယူမှုနဲ့ဆွဲခံထားရတဲ့အာဂတိလိုက်စားမှုအမှု2မှု၊ရဟတ်ရည်ငှားရမ်းဝယ်ယူမှုနဲ့ဆိုင်တဲ့အာဂတိလိုက်စားမှု5မှုဖြစ်ပါတယ်ရှင်။
ဒါကတော့ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ဗန္ဓာရေးဝန်ကြီး3ဦးအပါအဝင်ဒီစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတနာတို့ကိုထောင်ဒဏ်3နှစ်စီဒီကနေ့ချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့မတ်စုမြတ်မွန်ကတင်ပြပေးခဲ့တာပါရှင်။အခုလိုမျိုးဒီပြစ်ဒဏ်ချမှတ်မှုတွေဟာအယက်သားအစိုးရကိုတရားမှမကြံရအောင်အပြစ်သက်ချေမှုဖို့စစ်ကောင်စီဘက်ကအစီအစဉ်ချပြီးတော့လုပ်နေတာဖြစ်တယ်လို့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲရှောင်းတနာကိုချက်ချင်းပြန်လို့ပေးဖို့ဩစတြေးလျအစိုးရအနေနဲ့ဦးစားပေးဆောင်ရွက်တင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာဩစတြေးလျသံမတ်ကြီးဟောင်းကတိုက်တွန်းပြောဆိုပါတယ်။ AP သတင်းကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်တင်ပြပေးပါမယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူ့အစိုးရဖွဲ့ဝင်တချို့အပါအဝင်စီးပွားရေးအကြံပေးတို့ကိုဒီကနေ့ကြာသပတေးနေ့မှာထောင်ဒဏ်3နှစ်စီချမှတ်လိုက်တဲ့လောက်ရကအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့ကိုဖြုတ်ချခဲ့တဲ့အယက်သားအစိုးရအကျဉ်းချံမှန်သမျှအပြည့်အစုံချေမှုန်းရေးအစီအစဉ်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ AI နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးရဲ့ပြောခွင့်ရဂျိုးဖရီမန်ကအခုလိုပြောပါတယ
် The case against her
နဲ့သူ့ရဲ့မဟာမိတ်တွေပေါ်ဆွဲဆိုထားတဲ့အမှုဟာနိုင်ငံရေးအရာရည်ရွယ်ချက်ရှိရှိနဲ့အကွက်ဆင်ထားတဲ့အမှုတွေဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နနက်မိုးမလင်းခင်မှာစစ်တပ်ကအာဏာသိမ်းဖြုတ်ချခဲ့တဲ့အယက်သားအစိုးရကိုတယောက်မှမကြံရအောင်အပြည့်အစုံချေမှုန်းဖို့အစီအစဉ်ချလှုပ်ဆောင်တာဖြစ်ပါတယ
်။ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်3နှစ်စီရင်ချက်ချမှတ်တဲ့အထက်မှာအမှုတွဲဖြစ်ပါခဲ့တဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနယ်ကိုအမြန်ဆုံးချက်ချင်းလှုပ်ပေးဖို့ AI အဖွဲ့ကြီးကတောင်းဆိုကြောင်းလည်းဂျိုးဖရီမန်ကပြောပါတယ်။
I mean like thousands of others languishing behind bars since the Myanmar military
မနစ်ဖေဖော်ဝါရီလတရနေ့ကမြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့ထောင်နဲ့ချီအကျဉ်းသားတွေလိုပဲရှောင်းတာနယ်ဟာအမျှတတဲ့တရားစီရင်မှုကိုညှင်းဆို့ခံရပြီးဥပဒေရေးရအကူအညီဒါမှမဟုတ်ကောင်စစ်ဝင်အကူအညီစတာတွေကိုညှင်းပယ်ခံခဲ့ရပါတယ်။သူ့ကိုချက်ချင်းလွတ်ပေးသင့်ပြီးမိသားစုစီကိုပြန်ကွင်းပြုသင့်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
ဩစတြေးလျနိုင်ငံ Macquarie University ကစီးပွားရေးဆိုင်ရာတွဲဘက်ပါမောက်ခတာနယ်ကိုဒေါက်ဆန်းစုကြည်ကသူ့ရဲ့စီးပွားရေးအကြံပေးဖြစ်တာဝန်ပေးရခဲ့တာပါ2022ခုနှစ် February လ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီး9ရက်မြောက်နေ့မှာမြန်မာနိုင်ငံကနေထွက်ခွာခြင်းသူ့ကိုစစ်ကောင်စီကဖမ်းဆီးခဲ့တာပါသူကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားတာဖြစ်ပြီးလာပေါင်း20နီးပါးထိန်းသိမ်းခံရပြီးတဲ့နောက်အခုလိုအမှု2မှုလုံးပေါင်းပြီးထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ရှောင်းတန်နယ်ကိုဒီကနေ့ထောင်ဒဏ်စင်ချက်ချမှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဩစတြေးလျသံမတ်ကြီးဟောင်းနီကိုလတ်စ်ကိုပယ်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ Well, it's terrible news. They've trumped up charges.
တကယ်ကိုဆိုးရွားတဲ့သတင်းပါဒီအမှုတွေဟာမဟုတ်မမှန်လှုပ်ကြံဆွဆွဲချက်တွေဖြစ်ပါတယ်။တကားပိတ်တရားစီရင်မှုဖြစ်ပြီးတော့ပွင့်လင်းမြင်သာမှုမရှိတရားမျှတမှုလည်းလုံးဝမရှိပါဘူး။ဆိုလိုတာကအခုလိုစီရင်ချက်ချပြီးရင်စစ်တပ်ကသူနဲ့ပတ်သက်လို့ဗားဆက်လုပ်မလဲ အရင်ကဆိုရင်မြန်မာနိုင်ငံမှာနိုင်ငံသားတွေဖမ်းဆီးခံရတဲ့ကိစ္စမှာလူငယ်ချမ်းသာတွင်ပေးပြီးတော့ပြည်နှံတန်ပေးလို့ရှိပါတယ်။ဒါကြောင့်ဩစတြေးလျအစိုးရအတွက်နောက်တစ်ဆင့်လုပ်ရမှာကရှောင်းတန်နဲ့အနေနဲ့ဩစတြေးလျကိုလုံခြုံစိတ်ချစွာနဲ့အမြန်ဆုံးပြန်လာနိုင်ရေးအစီအစဉ်တွေကိုစူးစမ်းညှိနှိုင်းရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။
ဩစတြေးလျအစိုးရအနေနဲ့ဝေဖန်မှုတွေကြားကရှောင်းတန်နဲ့အမြန်ဆုံးလွတ်မြောက်ရေးဦးစားပေးဆောင်ရွက်တင်ကြောင်းလဲနီကိုလတ်စ်ကိုပယ်ကအခုလိုတိုက်တွန်းသွားပါတယ်။
Well, I mean, it's not automatic, of course, but I think this is a time when...
...to a lot of people are not going to be able to do it. But in the case of Australia, the first time we have to do it, the first time we have to do it, the first time we have to do it. The first time we have to do it, 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 the first time we have to do it. But in the case of Australia, the first time we have to do it, 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 the first time we have to do it. ဒီအတွက်လည်းမြန်မာနိုင်ငံမှာရှိတဲ့ဩစတြေးလျတန်ယုံကိုညွှန်ကြားချက်တွေပေးမယ်ဆိုတာသိကြပါတယ်
။ဩစတြေးလျအစိုးရဘက်ကတော့အခုလိုရှောင်းတန်နဲ့အပေါ်ထောင်ဒဏ်ပြစ်ဒဏ်ချမှတ်တာကိုလက်မခံကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုကြောင်းဩစတြေးလျနိုင်ငံသားဝန်ကြီးပန်နီဝွန်ကပြောပါတယ
်။ဒီကနေ့ဒီဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်နာတို့ကိုထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်မှာတုံ့ပြန်ချက်တချို့ကိုမဲ့အင်ဂျင်နိုင်ကစူးစီးတင်ပြပေးခဲ့တာပါ။အခုတခါကတော့ဒီမြန်မာပြည်တွင်းမှာကိုဗစ်ကူးစက်မှုအခြေအနေဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါရှင်။မြန်မာနိုင်ငံမှာကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ3ရက်ကနေ28ရက်နေ့အတွင်းကိုဗစ်ရောဂါကူးစက်တဲ့အတည်ပြုလူနာပေါင်း 6,800 ကျော်ရှိပြီးတော့သေဆုံးသူကတော့19ဦးရှိပါတယ်။ဗီဇာပြောင်းကိုဗစ်ဗိုင်းရပ်စ်ပိုးကူးစက်မှုတွေပြန်ပြီးများလာတဲ့အတွက်အပြင်ထွက်ရင်နှာခေါင်းစီးတွေတက်ကြဖို့ကျန်းမာရေးစီးမျဉ်းတွေကိုလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနှိုးဆော်နေပါတယ်။ကိုဗစ်ရောဂါကူးစက်မှုအခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မပြောပြပါမယ်ရှင်။
လူတော်များများကကိုဗစ်ရောဂါကိုကြောက်ရကောင်းမှမသိတော့ပဲပုံမှန်တွန်းလာနေတဲ့အတွက်ကူးစက်မှုနှုန်းပြန်မြင့်တက်လာတာလို့ရန်ကုန်မြို့ကအထွေထွေရောဂါကိုဆရာဝန်ဒေါက်တာကျော်မင်းထွန်းက VOA ကိုပြောပါရယ်တချို့ကရောဂါကူးစက်ရင်လဲကုသရာမျိုးတွေမလုပ်တော့ဘူးလို့ပြောပါရယ
်ဒီဆုံးနှုန်းနဲ့ကူးစက်မှုတွေကတော့တည့်တည့်တော့များများလာပါတော့လူတွေကတော့ဒီကိုဗစ်ကိုတော့သိပြီးတော့အကြောက်လန့်မရှိတော့ဘူးနော်အေးဒီပဲဟိုနှာခေါင်းစည်းမတက်ဘောနော်ချိန်လဲဆေးတောက်ပြီးတော့အိမ်မှာနေတာတော့ဘောနော်ကုသမှုကိုတော့ချိန်မယူတဲ့လူနာရီလည်းတော်တော်များများရှိတာဘောနော
်တကြောပြန်ဖြစ်ပွားနေတဲ့ကိုဗစ်ရောဂါပိုးဟာပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရတာမို့အများစုကပေါ့ပေါ့တန်တန်သဘောထားပြီးဂရုတစိုက်မရှိကြတာလို့ပြောပါတယ်သေဆုံးသူအများစုဟာလည်းငကိုရောဂါအခံရှိပြီးမကြမ်းမမာဖြစ်နေသူတွေများတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်လိုပဲဖြစ်ဖြစ်တခြားသူတွေစီယောဂမကူးဆက်အောင်ကာကွယ်ဖို့နဲ့ကိုယ့်စီကိုယောဂမဝင်လာအောင်အပြင်သွားရင်အချိန်ပြည့်နှာခေါင်းစီးတက်ထားတဲ့အကြောင်းဒေါက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
။လက်စီဖြစ်နိုင်ကိုယ့်ရဲ့နှာခေါင်းမှာပေါ့နော်အချိန်သွားတိုင်းအင်းနဲ့တောက်လျှောက်တက်တဲ့နေပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ဒီ protection ပေါ့နော် protection 100% မရရင်တော့မှကျွန်တော်တို့အနည်းဆုံး 80-90% တော့ပေါ့နော် protection ရတယ်ပေါ့နော်အဲသူကလည်းကိုယ့်စီကလည်းယောဂမကူးဆက်လို့အပြင်ယောဂလည်းကုရှိတယ်မဝင်ဘူးနော်
ထိုင်းနဲ့မြန်မာနယ်စပ်တာချီလိမ့်မြို့မှာလည်းအခုရပိုင်ကိုဗစ်ရောဂါကူးစက်တဲ့အတည်ပြုလူနာတွေတွေ့ရတဲ့အကြောင်းကိုဗစ်ရောဂါတိုက်ဖျက်ရေးနဲ့ကူညီနေတဲ့ပရဟိတအသင်းကပြောပါရယ်ကူးစက်မှုတွေကာကွယ်ထိန်းချုပ်ဖို့ကျန်းမာရေးအသိပညာပေးတာတွေနှာခေါင်းစည်းတွေတက်ဖို့နှိုးဆော်နေရတဲ့အကြောင်းပရဟိတလုပ်ငန်းလုပ်ကိုင်နေသူတူကပြောပါရယ်
ဒီမတ်တိုင်ဘိန်းနေလဲတပတ်တိန်ကြော်လောက်လုပ်နေတယ်လူတိုင်းမတ်တက်ဆင်ဖို့ကိုလည်းလို့တော့ဆောင်ရွက်နေပါတယ်ဗျဟိုသွားလာတဲ့ဒါတွေကတော့ပုံမှန်တိုင်းနဲ့သွားလာနေကြပါတယ်လူတိုင်းတော့မတ်တက်ကြတယ်တချို့ကျတော့နားမလဲတဲ့လူတွေကတော့မတက်တာတော့ရှိတာပေါ့ဗျာအဲ့ဒီလိုမျိုး
ကူးစက်မြန်ကိုဗစ်ရောဂါပိုးဟာနေရာတိုင်းမှာပြန့်နှံ့နေတာမို့ကိုဗစ်လက္ခဏာဖြစ်တဲ့နာဆေးဖျားနာချောင်းဆိုးကိုလက်ကိုက်စတာတွေဖြစ်လာရင်နှီးစက်ရဆေးရုံဆေးကန်းတွေမှာစမ်းသပ်ပြီးကုသမှုခံယူဖို့ကိုလည်းကျန်းမာရေးဆရာဝန်တွေနဲ့ပရဟိတကူညီသူတွေကတည်ပြထားပါတယ်။ကျန်းမာရေးဌာနရဲ့မင်းကစီးရင်တွေအရကိုဗစ်ရောဂါအတည်ပြုလူနာ381ယောက်ထပ်မံတွေ့ရှိပြီးသေဆုံးသူ2ဦးရှိတယ်လို့ထုတ်ပြန်ပါတယ်။ကိုဗစ်ကရောဂါမြန်မာနိုင်ငံမှာစတင်ကူးစက်ချိန်ကလေးကအခုအထိအတည်ပြုလူနာစုစုပေါင်း 63,000 ကျော်တွေ့ရှိထားပြီးဖြစ်ပြီးသေဆုံးသူ 19,000 ကျော်ရှိနေကြောင်းကျန်းမာရေးဌာနရဲ့အကြေညာတွေမှာဖော်ပြထားပါတယ်ရှင်
။ဒါတော့မြန်မာပြည်တွင်းမှာကိုဗစ်ကူးစက်မှုနဲ့သေဆုံးမှုတွေပြန်ပြီးတော့များလာနေတဲ့အခြေအနေကိုအလိမ်မာကတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတခါကတော့ဒီဘန်တွေမှာငွေလွှဲတဲ့နှုံးတွေကအမျိုးမျိုးကွဲပြားနေတယ်ဆိုတာနဲ့ပတ်သက်ပြီးတင်ပြပေးပါမယ်။ ပြည်ပမှာအလုတ်သွားလောက်ကြတဲ့မြန်မာနိုင်ငံသားပင်လယ်ကူးသင်္ဘောသားတွေပြည်ပူတဲ့ငွေတွေကိုအလွန်ကောင်းမွန်တဲ့ငွေလွှဲနှုန်းနဲ့လွှဲပြောင်းပေးနေပါတယ်ဆိုပြီးပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ CB Bank ကကြေညာထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကဒေါ်လာကို3000ချက်နဲ့လွှဲပြောင်းပေးနေတဲ့ဆိုတဲ့ကြေညာချက်ကိုပြောင်းလဲလိုက်တာပါဒါပေမဲ့ပြည်တွင်းမှာရှိနေပြီးနိုင်ငံသားငွေနဲ့လစာရတဲ့သူတွေအနေနဲ့သင်္ဘောသားတွေရတဲ့ငွေလှဲနှုန်းနဲ့ရဖို့ကတော့အကျုံးမဝင်ဘူးလို့လဲလစာသွားထုတ်တဲ့သူတချို့ကပြောဆိုကြပါတယ်။ဘဏ်တစ်ခုနဲ့တစ်ခုကြားမှာလဲတတ်မှတ်ချက်တွေကွဲလွဲနေတယ်လို့ပြောပါတယ်။ရန်ကုန်ကနေလာတဲ့သတင်းပေးပို့ချက်ကိုတော့မဆုမုံကပြောပြပါမယ်ရှင်။
ပြည်ပရမြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုတရားဝင်ရောင်းဝယ်ခွင့်ရှိတဲ့ Authorized Dealer AD Bank တွေကနေတဆင့်ပြည်တွင်းကိုလွှဲပြောင်းမယ်ဆိုရင်သူတို့ကိုယ်တိုင်အသုံးပြုတာတခြားသူကိုလွှဲပြောင်းတာဘဏ်ကိုရောင်းချတာတွေလွတ်လွတ်လပ်လပ်လုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်အပြီးသတင်းပတ်အနည်းငယ်အကြာမှာတော့ပင်လယ်ကူးသင်္ဘောသားတွေမြန်မာနိုင်ငံကိုပြန်ပို့တဲ့လစာတွေကိုဒေါ်လာကို3000ကျပ်နှုန်းနဲ့လဲပေးမယ်ဆိုတော့ CB Bank ရဲ့ကြေညာချက်ပြီးခဲ့တဲ့ရက်ပိုင်းကထွက်လာပါတယ်။အခုတော့ဒီကြေညာချက်မှာဂိန်းခဏအတိအကျဖော်ပြမထားတော့ဘဲအလွန်ကောင်းမွန်တဲ့ငွေလဲနှုန်းနဲ့ပေးနေတဲ့အကြောင်းကြေညာထားပါတယ်။ပုဂ္ဂလိကနာမည်ကြီးဘဏ်တစ်ခုရဲ့နာမည်မဖော်လိုတဲ့မန်နေဂျာတဦးကတော့သင်္ဘောသားတွေကိုဒေါ်လာ3000ကျပ်နှုန်းနဲ့လဲပေးနေတယ်ဆိုတာဟုတ်မှန်တဲ့အကြောင်း VOA ကိုအတည်ပြုပြောဆိုပါတယ်။
အဲ့ဒီလက်ရှိကတော့ကျွန်တော်တို့ special rate ကို3000နဲ့ပြီးပါတယ်ဟုတ်နိုင်ငံသားကနေကျွန်တော်တို့ invoice အနေနဲ့ဟိုအဖြစ်ပြီးတော့ salary အနေနဲ့တိုက်ရိုက်ဝင်နေဆိုလို့ရှိရင်အခုလက်ရှိကတော့ပြီးတယ်ဟိုဘုဘန်ကလည်းအဲ့ဒါကိုသူဟိုအပါကြီးကတော့ဆန့်ကျင်တာပေါ့နော်တကယ်လို့အကြောင်းနဲ့တကုံကြီးကရှိတယ်ဆိုရင်တော့နည်းနည်းကြောင်းပါပေါ့အခုလက်ရှိကတော့ပြီးရခဏတော့
အခုလို့ဒေါ်လာကို3000ကျပ်ငွေလဲနှုန်းနဲ့လဲပေးတဲ့အထက်မှာသင်္ဘောသားတွေအတွက်ပဲဖြစ်ပြီးပြည်တွင်းမှာနေထိုင်ပြီးပြည်ပနိုင်ငံသားငွေနဲ့လစာရသူတွေမပါဘူးလို့ဘဏ်တချို့ကအကြောင်းပြန်ထားတဲ့အကြောင်းနိုင်ငံသားငွေနဲ့လစာရသူတယောက်ဖြစ်တဲ့ကိုကောင်းမြတ်က VOA ကိုပြောပါတယ်။ဘဏ်တစ်ခုနဲ့တစ်ခုသတ်မှတ်ချက်တွေမှာကွဲလဲချက်တွေရှိနေတယ်လို့လည်းပြောပါတယ်
။ကျွန်တော် NGO တစ်ခုမှအလုပ်လုပ်တာ။ဒါပေမဲ့ကျွန်တော်လစာကြတော့3000နဲ့မရောက်။ကံဘောသားကဘာပြောလဲဆိုတော့ထုတ်ပြန်ချက်ကတော့နိုင်ငံသားတော့အလုပ်လုပ်တဲ့လူတွေပဲပါတယ်ပေါ့နော်။ပြည်တွင်းမှာကျွန်တော်ရှိနေရဖြစ်တဲ့အတွက်ကျွန်တော်တို့3000နဲ့ဖြတ်ပြီးတော့2000ကျော်သူတို့တက်မှတ်တဲ့စီးအတော်နဲ့ကျွန်တော်ဖြတ်ပြီးရယ်ကံမောသောတစ်ခုပဲဖြစ်နေတော့ကျွန်တော်တိတော့ဆိုရင်ဟိုကျွန်တော်အတော်အဒီအမေရိကန်နဲ့ Western Union နဲ့ကျွန်တော်ဒေါ်လာတရာမဘူးလွှဲပြီးတော့ရအဲ့တော့တခြားဘဏ်ကထုတ်ပြီးတော့ဆိုကျွန်တော်3000နဲ့ထုတ်ပြီးတခြားကျွန်တော်တင်ငွေချင်းတွေအဲ့ဒီတိုင်းမှာရှိနေတော့လေသူတို့ဆိုတခြားဘဏ်တွေရောဆိုလို့ရှိရင်သူတို့3000နဲ့ချက်ပြီးရယ်ဟို policy ရောအဲ့လိုအလွယ်လေးချော်ချော်လေးဖြစ်နေတော့လားဟိုဘဏ်တွေရောပဲလုတ်ချင်တူလုတ်နေရလားဆိုတော့မသိအဲ့ကျွန်တော်တို့ကနိုင်ငံသားငွေနဲ့ရောက်တယ်မှန်တယ်ဒါပေမဲ့ပြည်တွင်းမှာရှိနေတဲ့အတွက်ဆိုပြီးတော့ကျွန်တော်တို့3000နဲ့တော့မရောက်ဘူးပ
ြဘဟိုဘဏ်ကတော့ပြည်ပကိုနိုင်ငံသားငွေလွှဲပြောင်းတာပဲဖြစ်စေပြည်ပကနေငွေလွှဲပို့တာပဲဖြစ်စေဘဟိုဘဏ်သတ်မှတ်ထားတဲ့ရည်ညွှန်းငွေလဲလှယ်နှုန်းသတ်မှတ်ချက်ရဲ့3.3%ခန့်နှုန်းဘောင်အတွင်းမှာပဲသတ်မှတ်ဖို့လိုင်စင်ရဘဏ်တွေကိုညွှန်ကြားထားပါတယ်ဘဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းကတော့ဒေါ်လာကိုကျပ်ငွေ2100ကျပ်ဖြစ်ပါတယ်။ဒါပေမဲ့လည်းအပြင်မှာတရားမဝင်ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်တွေမှာဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ကွာဟချက်တွေတော့ရှိနေပါတယ်။ဒါကြောင့်လည်းပြည်တွင်းကပြည်တွင်းဘဏ်တွေနဲ့ငွေလွှဲတဲ့ကိစ္စကိုအယုံကြည်မရှိဘူးဆိုပြီးရန်ကုန်မြို့ကန်တဦးဖြစ်တဲ့မတ်တီရီကပြောပါတယ်။
တော်တော်များများတော့ဒီကဘဏ်ကိုမယုံလို့ဘဏ်ကောက်မှာဘဏ်ကောက်ဖွင့်ပြီးလွှဲကြတာများတယ်။ဒီမှာကလည်း policy အမျိုးမျိုးလေဘဏ်တွေကလည်းအရန်လူပါသွားတာ။အဲ့တော့မခံနိုင်လို့ဒီရဘန်နေနဲ့လုံးမလုတာများတယ်တချို့ကစိတ်ချတဲ့ဟွန်ဒီနဲ့လွှဲတယ်အမဆိုပဲဒီရဘန်ကနေတဆင်မလုတ်ဘူ
းမြန်မာနိုင်ငံဟာပြည်ပမှာသွားရောက်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေပြန်ပို့တဲ့ဝင်ငွေတွေအများအပြားကိုလက်ခံရရှိနေတဲ့နိုင်ငံဖြစ်ပါတယ်အရှေ့တောင်အာရှနိုင်ငံတွေမှာတင်သွားပြီးတော့အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားကအလုပ်သမား9သန်းရှိပြီး90ရာခိုင်နှုန်းဟာထိုင်းနိုင်ငံမှာအလုပ်လုပ်နေကြတာလို့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းပါတယ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းပြည်ပကနေမြန်မာနိုင်ငံကိုပြန်ပို့တဲ့ငွေဒေါ်လာ 3.8 ဘီလီယံရှိခဲ့ပါတယ်ကိုဗစ် -19 ကာလ2021ခုနှစ်အထိရော့ကျသွားပေမဲ့2022ခုနှစ်အတွင်းမှာတော့ဒေါ်လာ6ဘီလီယံနဲ့10ဘီလီယံကြားအထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်မကြသေးခင်လပိုင်းတွေကနေစပြီးပြည်ပမှာအလုပ်သွားလုပ်နေသူတွေရဲ့လစာငွေတွေကိုတရားဝင်လမ်းကြောင်းကနေပေးပို့ဖို့ညွှန်ကြားချက်တွေအပါအဝင်နိုင်ငံသားငွေထိန်းချုပ်ရေးစည်းမျဉ်းသတ်မှတ်ချက်တွေတော်တော်များများဗဟိုဘဏ်ဘက်ကချမှတ်လာခဲ့ပါတယ်ရှင်
ဒါတော့ပြည်တွင်းဗန်တွေမှာငွေလဲနှုန်းတွေအမျိုးမျိုးကွဲလွဲနေတဲ့အကြောင်းကိုမတ်ဆူမွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်။ဖီယူအမေရိကန်တန်ရဲ့ကြာတာရင်းညအစီအစဉ်လေးကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာညချမ်းပါရှင်။ VUE American အတန်ရဲ့ September 29ရက်ကြာတာပြင်းည Radio Season တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါရှင်။ကြာတာရင်းနေ့ညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးမြမရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။တိုင်းပြည်အုပ်ချုပ်မင်းလုပ်နေသူတွေကိုဝေဖန်ဆန့်စစ်ပြီးအကဲဖြတ်တက်အောင်သမိုင်းပညာသင်ကြားသင့်မှုအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်။အမျိုးသားပြန်လည်သင့်မြတ်ရေးလုပ်နိုင်ဖို့အတွက်အခြေခံပညာရေးမှာပြတ်တန်းထားတဲ့သမိုင်းဖတ်စာကိုဘယ်လိုသင်ကြားသင့်တယ်လဲဆိုတာကိုစက်တင်ဘာလ5ရက်နေ့ထုတ် Oxford လက်ဖက်ရည်ဝိုင်းမှာဆွေးနွေးထားပါတယ်။ဒီအကြောင်းကိုအနည်း20လောက်လေ့လာထားတဲ့အမေရိကန်အမျိုးသမီးပညာရှင်ပမောက္ခဒေါက်တာ Roselle Metro ကတင်ပြထားတာပါပဲ။သမိုင်းသင်ကြားရေးဟာရည်ရွယ်ချက်ဥတီချက်နဲ့ဆက်ဆက်နေပါတယ်တဲ့။နိုင်ငံရေးမှာကြားနေတဲ့သမိုင်းသင်ရိုးဆိုတာမရှိဘူးလို့ဆိုပါတယ်။သမိုင်းအချက်အလက်တွေဟာအလွန်များပြားလှပါတယ်။သမိုင်းဖတ်စာထဲမှာဘယ်ချက်ကိုထည့်ပြီးဘယ်ချက်ကိုခြံလှပ်ထားမယ်ဆိုတာကိုစာအုပ်ရေးသူကဆုံးဖြတ်ရပါတယ်။ဒါကြောင့်သမိုင်းသင်ကြားရဲ့ရည်ရွယ်ချက်ကိုအသေးအချာမဆန်းစစ်ဘူးဆိုရင်သမိုင်းဖတ်စာရေးသူရဲ့ရည်ရွယ်ချက်အတိုင်းသုံးမဟုတ်လူဖွဲ့စည်းမှလွှမ်းမိုးနေတဲ့ယူဆအတိုင်းလိုက်လုပ်တယ်လို့ဖြစ်နေပါလိမ့်မယ်။မိမိနေထိုင်ရာလူဖွဲ့စည်းကိုပြောင်းလဲဖို့ရည်ရွယ်ရင်ဘယ်လိုပြောင်းလဲမလဲဆိုတာကိုစဉ်းစားရပါလိမ့်မယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လိုပုဂ္ဂိုလ်ကတော့နိုင်ငံခေါင်းဆောင်ကိုဝေဖန်နိုင်အောင်သမိုင်းတင်ပေးတာကိုမလိုလားပါဘူ
းပြည်ကြီးစိတ်ဓာတ်နှင်းနေဖို့အတွက်အမေရိကန်ပြည်ထောင်စုကြီးကြဲခန်းနာဘုံတွေကိုသာတင်ကြပြီးကျုံစနစ်ကျင့်သုံးတာနဲ့ဒေသခံတိုင်းရင်းသားတွေကိုမျိုးပြုတ်အောင်တပ်ဖြတ်တာတွေကိုတော့ဒေါ်နယ်ထရမ့်မတင်ကြစေလိုပါဘူးဒါကြောင့်မြန်မာအစိုးရပြဋ္ဌာန်းတဲ့သမိုင်းစာအုပ်ကိုတင်ကြတဲ့အခါမှာအမီးပြန်ခေါင်းပြန်ဆန်းစစ်လေ့လာပြီးကြေကြေပြန့်ပြန့်အဓိပ္ပာယ်ဖော်နိုင်ဖို့လိုတယ်လို့ဒေါက်တာ Roselle Metro ကဆိုပါတယ်စစ်တိုက်တာတွေကိုဘယ်ရွယ်ကစပြီးသိသင့်တယ်လဲဆိုတဲ့မေးခွန်းဟာလည်းအရေးကြီးပါတယ်ဘီးရင်အောင်အကြောင်းပထမတန်းဖတ်စာမှာပါဝင်နေပါတယ်2010မတိုင်မီပညာရေးဌာနကထုတ်တဲ့သမိုင်းဖတ်စာရဲ့ရည်ရွယ်ချက်ဟာပြည်ကြီးစိတ်ဓာတ်နဲ့ပြည်တော်စုစိတ်ဓာတ်မြင့်တင်ရေးဖြစ်တယ်လို့ဤတန်းမှာဖော်ပြထားပါတယ
်ဘီးရင်အောင်ဟာစစ်အောင်နိုင်တဲ့ဒေသကိုပိုင်ပိုင်နိုင်နိုင်အုပ်ချုပ်နိုင်တာမဟုတ်ပါဘူးဒါကြောင့်သူ့နန်းသက်တစ်ချောင်းမှာမြမတပြည်လုံးမှာပုံကံထောက်ချမှုတွေအများအားရှိနေပါတယ်မဆုံးနိုင်တဲ့သဘုံနှင်းနှင်းရေးလုပ်ငန်းကြောင့်လူအင်အားရောငွေအင်အားရောအများအပြားသုံးဆွဲရပါတယ်တချိန်တည်းမှာပဲဖျားကြောင်းကံတွေကိုလည်းတိဆောက်ပါတယ်ဒါပေမဲ့ဘရစ်နောင်ကွယ်လွန်တာနဲ့တပြိုင်နက်မြမနိုင်ငံပျို့ကွဲပျက်စီးရတဲ့အတွက်အသက်ထင်ရှားရှိစေကဖုံးတပါထက်မြက်ကြော်ကြားခဲ့ပုံတွေဟာဟုတ်မှဟုတ်လေရလားလို့တန်တရားဖြစ်လာရကြောင်းသမိုင်းပါမောခဟောင်းဒေါက်တာကျော်သက်ကပြည်တော်စုမြန်မာနိုင်ငံသမိုင်းကျောင်းသုံးစာအုပ်မှာရေးထားပါတယ
်ဘီးရင်အောင်ကိုခေါင်းဆောင်ကောင်းဟုတ်မဟုတ်ဆန်းစစ်တက်သူတွေဟာလက်ရှိခေါင်းဆောင်တွေကိုလည်းအကဲဖြတ်တက်လာလိမ့်မယ်လို့ဒေါက်တာရိုဇဲလီကဆိုပါတယ်ဒါပေမဲ့အစိုးရထုတ်ထားတဲ့စာအုပ်သာရှိတဲ့အတွက်ဒီစာအုပ်ကိုသုံးပြီးဝေဖန်ဆန်းစစ်တက်တဲ့ညံထွက်ပေါ်လာအောင်လုပ်ရလိမ့်မယ်လို့ဆိုပါတယ်ကျောင်းသူကျောင်းသားအများစုဟာသမိုင်းအချက်လက်တွေကိုအလွတ်ကျမှတ်နိုင်ရင်စာမင်းပွဲမှာအမှတ်များများရလိမ့်မယ်လို့ယူဆကြတာပါ။ဆရာဆရာမတွေကိုမေးကြည့်တော့အပြစ်မှန်ကိုကျောင်းသားတွေသိဖို့သင်ကြားတာလို့ဖြေသူကများပါတယ်။အတိတ်ကအဖြစ်ရက်တွေကိုသင်ခန်းစာယူနိုင်အောင်သင်ကြားတာလို့ဖြေသူလည်းရှိပါတယ်။ဒါပေမဲ့စာအုပ်ထဲမှာမပါတဲ့သမိုင်းအချက်လက်တွေအများကြီးရှိနေသေးတာကိုလည်းသ တိထားတဲ့လို့ဆိုပါတယ်မြမသမိုင်းတင်ကြားရေးဟာထင်သလောက်မလွယ်တာသိတာလှပါတယ
်သမိုင်းတင်ကြားတဲ့ဆရာဆရာမတွေဟာပြဿနာမျိုးစုံကိုကြုံတွေ့နေရပါတယ်စစ်အာဏာသိမ်းတာကိုဆန့်ကျင်ပြီး CDM လုပ်နေသူတွေရှိသလိုအကြောင်းအမျိုးမျိုးကြောင့်အစိုးရအကြောင်းတွေမှာဆက်ပြီးအလုပ်လုပ်နေရတဲ့ဆရာဆရာမတွေလည်းရှိပါတယ်တဲလားအခြေခံပညာရေးအကြောင်းထိုင်းနိုင်ငံမှာဖွင့်ထားတဲ့အကြောင်းပုဂ္ဂလိကလူပညာချင်းကြောင်စသဖြင့်အမျိုးမျိုးရှိတာမို့ကျောင်းရဲ့သဘောဝကိုလိုက်ပြီးသမိုင်းကိုစမ်းစစ်နိုင်ပါတယ်။ဥပမာအမြဲတမ်းစစ်ဖြစ်နေတဲ့ဘရင်နောင်ခစ်ကမိခင်နဲ့ကလေးများအခြေအနေကိုစဉ်းစားတတ်အောင်သင်ကြားပေးနိုင်ပါတယ်။ဒါပေမဲ့အခုအချိန်ဟာနေဆက်မှာအလုတ်လုံနေတဲ့ဆရာဆရာမတွေအတွက်အန္တရာယ်များတဲ့အတွက်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီတည်ဆောက်နိုင်တော့မှသမိုင်းသင်ကြားတဲ့ဤတဲ့ကိုကျင့်သုံးသင့်တယ်လို့မြင်သူတွေလည်းရှိပါတယ်။ပြဿနာအခက်အခဲရှိပေမဲ့သမိုင်းပြင်ကြားရင်ဝေဖန်ဆန်းစစ်တဲ့အတွေးအခေါ်ရှိလာအောင်လုပ်နိုင်ရင်ကျောင်းသားကျောင်းသူတွေရဲ့ဘဝဟာပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။စစ်ဝါဒီနဲ့ကျင်းမြောင်းတဲ့အမျိုးသားဝါဒကြောင့်ဒုက္ခတုခအမျိုးမျိုးကြုံတွေ့နေရတဲ့မျိုးဆက်သစ်တွေဟာသမိုင်းအမြင်သစ်ကိုသင်ယူဖို့အဆင်ပြေဖြစ်နေပြီလို့ဒေါက်တာရိုဇယ်လီမက်ထရိုကယုံကြည်ကြောင်းပြန်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့အတူကိုညာဝင်းအောင်တင်ဆက်ပေးခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်တိုင်းရင်သတင်းတော်အစီအစဉ်ကိုလည်းမကြာခင်မှာထုတ်လွှင့်ပေးပါမယ်အခုကတော့အကျမ်းမာရေးကဏ္ဍကိုနားဆင်ကြရအောင်ပါဒီတစ်ပတ်အကျမ်းမာရေးကဏ္ဍမှာကိုဗစ်ရောဂါပိုပြန်အဖြစ်များလာတဲ့အချိန်ဆေးရုံနဲ့ထူးခြားမှုအကြောင်းကိုပြောပြထားပါတယ်ကိုဗစ်ရဲ့ဒီအိုမီခရွန်မျိုးကွဲစိတ် BA4 နဲ့ BA5 အဖြစ်များလာတဲ့အချိန်တောက်ဆင်းနဲ့တက်တာလာတဲ့သူတချို့မှာခဏအတွင်းမှာပဲကိုဗစ်လက္ခဏာတွေပြန်ပြီးတော့ဖြစ်တာအဖြစ်များလာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်အခုလိုပြန်ဖြစ်တာကတောက်ဆေးချောက်ပို့ပြီးတော့ဖြစ်ပြန်များလာတာမဟုတ်ဘဲနဲ့ဒီအခုမျိုးကွဲစိတ်ရဲ့ထူးခြားလက္ခဏာသာဖြစ်ပြီးတော့ယောဂလက္ခဏာမပြင်းထန်ပဲနဲ့ပြန်ကောင်းသွားလေးရှိတယ်လို့လည်းပြောပါရယ်ဒီအကြောင်းနယူးယောက်မြို့ Wake of Heights ဆေးရုံကကျန်းမာရေးမှူးလည်းဖြစ်ကိုဗစ်လူနာတွေကိုဖုန်းကတဆင့်ကုသကူညီကူတာပေးနေတဲ့ဒီကုဆတ်ယောဂအထုကုဒေါက်တာဆရာတက်ကူကိုဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရယ်ရှင
်ဟုတ်ကဲ့ဒေါက်တာဆရာတက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ဖြစ်တာပြန်တက်လာချိန်မှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဆရာကြီးနိုင်ငံတကာအတွေ့အကြုံတွေအရအသက်မဆုံးရှုံးရင်းအဓိကမှုကာကွယ်ဆေးထိုးဖို့အရေးကြီးတာနဲ့လိုအပ်သူတွေတောက်ဆေးသုံးနိုင်ကြအောင်ပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးနောက်ထပ်သင်ခန်းစာယူစရာတွေကိုဆက်ပြောမှာမို့ဒီတောက်ဆေးတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးတွေ့ရှိထားတာကနေစပြောပြပေးပါလားဆရာကြီ
းဒီနိုင်ငံမှာရန်လဲဟော့ဖြစ်ပါတယ်ဒီဆေးတောက်ပြီးတော့ယောဂလက္ခဏာပြောင်းသွားတယ်တစ်ပတ်လောက်ကြာတဲ့အခါကျတော့ပြန်ပြီးယောဂလက္ခဏာပြန်ပေါ်လာတယ်အဲ့တော့ rebound လို့ခေါ်တာပေါ့နော် viral rebound လို့ကျွန်တော်တို့သုံးတယ်ပြီးတဲ့ချိန်မှာအဲ့ချိန်ကျတော့တော့ပြန်ဆက်လိုက်တဲ့အခါမှာတစ်ခါပြန်ပြီး positive ပြန်ဖြစ်လာတယ်။ Okay အဲ့ဒါအခုအချိန်မှာကျွန်တော်အများဆုံးရတဲ့ concept ပေါ့နော်ကျွန်တော်ရဲ့အလုပ်ပေါ်ကင်ပက်တီပြီးခဲ့တဲ့ဘက်ကဆိုရင်၃ရက်တော့အဲ့ဒီတိုင်ဖြစ်တာဆိုတော့ကျွန်တော်တို့ပြီးပါတယ်တို့ကတော့ကျွန်တော်တက်လက်သက်ကြီးတယ်တို့ covid ဖြစ်တယ်တယ်ပင်နဲ့နာတယ်လက္ခဏာတွေလည်းပြကျွန်တော်တို့ပြီးလိုက်နောက်၂ရက်ကျတော့ယူပစ်တို့ပျောက်သွားတယ်လို့ပြောတယ်သူကပုံမှန်ဖြစ်တယ်ပြန်ဆက်လိုက်တယ် negative ဆိုတော့အလုပ်ပြန်အလုပ်တပတ်ကြာတော့နာလေးစီးတယ်ပြန်ပြီးတော့ဟိုနည်းနည်းလေးနေမကောင်းထိုင်မကောင်းကိုဖြစ်လာတယ်ကိုယ်ရည်လက်တွေကြိုက်လာတယ်ဆိုတော့ပြန်ထပ်စစ်တာပေါ့ကျွန်တော်ကဆေးရုံမှာလုပ်တော့မရအောင်ဆေးရတယ်ဆက်လိုက်တဲ့ခါကျတော့ positive ပြန်ဖြစ်ပေါ့အဲ့တော့သူကြောက်တာပေါ့ဗျာဒီ Paxlovid ကြောင့်စာရီထဲမှာလည်းရေးထားတယ် internet ဒီပေါ်မှာလည်းအရင်ကပုံလိုပြန်ပြီးရေးထားတာဒီ viral rebound တွေဖြစ်တယ် viral rebound တွေဖြစ်တယ်ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီတောက်ဆေးတွေကြောင့်ဒီ viral rebound ပေါ့နော်ပိုးတွေပြန်များလာတာကတကယ်ဖြစ်တာလားဆရာ
အဲ့ဒါကို Pfizer ဒီတစ်ပတ်မှာရှင်းပေးထားပါတယ်ဒီကျွန်တော်ရဲ့ journal viral rebound လို့ပြောအောင်မယ်သူကျွန်တော်ကဘယ်လိုပြောမှာလဲပေါ့နော် how do you define the viral rebound လေကျွန်တော်ကဒီလိုနှာခေါင်းထဲမှာပြန် swap ပြီးတော့ viral load လို့ခေါ်တယ်အတိအကျတော့ viral ဘယ်နှကောင်ရှိတယ်လဲကိုရေပြီးတော့ PCR လုပ်တာတော့မှသူတို့မှမတွေ့ပါဘူးပေါ့လေဆိုတော့ဒါကတော့ viral rebound မဟုတ်ဘူးဒါ virus ရဲ့သူ့ရဲ့ characteristic တစ်ခုဖြစ်ပါလိမ့်မယ်ပေါ့နော်ဆိုတော့သူတို့ရဲ့ literature အရပဲပြောတာပါစာအရပြောတာပေါ့နော်ကျွန်တော်နားလေစာအရ viral rebound ဆိုတာတော့မရှိပါဘူးတကယ်လို့များဒုတိယတစ်ချိန်ထပ်ပြန်ပြီးတော့ဖြစ်လို့ဒီလိုပေါ့ within the week အတွင်းမှာပြန်ပြန်နောက်ထပ်တစ်ချိန်ထပ်မတော့ပါနဲ့။ဘာဖြစ်လို့လဲဆိုတော့ဘယ် clinical data မှမရှိပါဘူး။ဘယ်သူမှလည်းမသုံးပါဘူး။အဲ့တော့ကျွန်တော်ပြောတယ် OK မှာပါ။တစ်ရက်နှစ်ရက်လောက်ပဲဖြစ်သွားတာ။ symptom ကလည်း very mild symptom ပါ။ပထမလောက်ကမဆိုးပါဘူး။ ဒါပေမဲ့လည်း positive ဖြစ်တဲ့အတွက်ကြောင့်အလုပ်တော့လာလို့မရဘူးအဲ့ဒါနဲ့ပဲသူတို့နောက်နှစ်ရက်ပဲကြာပြန်ဆက်လိုက်တော့ negative လည်းဖြစ်သွားပါတယ်အရေးကြီးတာတော့ clinical symptom ပါမှမရှိပါဘူးဆိုတော့အဲ့ဒါကိုကျွန်တော်အဓိကဆိုလိုချင်တာဘာလို့ဆိုပုံမှန်နိုင်ငံမှာ best probe ရတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတော့ဆေးတွေကိုနိုင်ငံတကာမှာဘယ်လိုလူတွေမှာပဲပေးလဲဆရာ
ဒီနိုင်ငံမှာ best probe ကိုလူတိုင်းရေးပေးလို့မရပါဘူးဆရာဝင်ရေးမှပဲတွားတွယ်လို့ရပါတယ်ဟိုဘဒုမဆိုပတ်စံရှိလို့ဒီဆေးလည်းဝယ်လို့မရဘူး session နဲ့တမားကိုတောက်ချင်လို့လည်းတော်ရုံတိုင်းဆီအောင်ကဒီနိုင်ငံမှာမရေးပေးပါဘူးကျွန်တော်တို့ကမေးပါမယ်သူမှာပါလက္ခဏာရှိတယ်လေအသက်50ကျော်သလားအသက်50အောက်ဆိုရင်ကျွန်တော်ကတော်ရုံတိုင်းကိုမရေးပေးသလောက်ရှားပါတယ်ဒါပေမဲ့လေအသက်50အောက်မှာမှာဟိုကြောက်ကပြက်နေတဲ့လူတွေတို့ကျွန်တော်ပြောချင်တဲ့သဘောကလေကြောက်ကဟို stage 1 or 2ပေါ့နော်ဒါပေမဲ့ပြက်နေရင်ကျွန်တော်က monitor preview ကိုပေးကြအောင်ပေါ့လေဟိုစီဂျိုကအလုံးတရာမှထိမ့်လို့မရတဲ့လူတွေတို့တချို့သောလူတွေကဘန်နာရေကျအရန်ဆူဆူပေါ်ဖြစ်တဲ့လူတွေတချို့သောလူတွေကဒီကီမိုကင်ဆာဆေးသွင်းနေရတဲ့လူတွေအသက်50အောက်ပဲဒါမျိုးလူတွေတော့ကျွန်တော်တို့ပေးတာပေါ့ဗျာပေါ်လေဆိုသူတို့မှာ reason ရှိတယ်လေ HIV သမားဆိုတော့ကျွန်တော်တို့ပေးတာပေါ့နော်ဆိုတော့ဟိုတာမန်ဗျာကျဉ်းကျဉ်းမာမာနဲ့ဘာယောဂါမှလည်းမရှိဘူးဗျဆေးမှလည်းမတောက်ဘူးလေဘေးနာရုံတော့တော့ဒီချာပြောတာပေါ့လေဘာလို့တောက်မှာလဲဆိုတော့ဒါတွေအကုန်လုံးဒီ oxygen saturation 92ရာခိုင်နှုန်းအထက်မှာရှိရပါတယ်oxygen saturation 92ရာခိုင်နှုန်းအောက်ရောက်လို့ရှင်ဒီဆေးတွေသုံးလို့မရပါဘူး
ဟုတ်ကဲ့ဆရာဒီခုသာပြီးသက်သာလာတဲ့အနေအထားမှာရောဆရာနိုင်ငံတကာမှာနောက်ဆုံးတွေ့ရှိထားတဲ့ဒီတချို့လက္ခဏာမျိုးတွေပေါ့နော်ရေရှည်ဆက်ဖြစ်နေတာမျိုးတက်ကောသတိပြုဆရာအချံပေးခြင်းနေလား
ဒီတစ်ခေါက်ကတော့နည်းနည်းလေးတော့ချောင်းဆိုးတာတော့တော်တော်များများလေးမှာရှိကြတယ်ဗျတစ်ခါလေကြရင်တော့ကျွန်တော်ကတော့အဲ singular stress နဲ့ကျွန်တော်ထိန်းနေပေါ့နော် mostly ကတော့ကျွန်တော်အတွက်ကတော့ပြဿနာမရှိပါဘူးကျွန်တော်က stress ကိုတိတ်ပြီးတော့မပေးစေခြင်းနာရီဦးလေဟောဆိုကျွန်တော်နည်းနည်းလေး conservative ပေါ့နော်ဟိုတမယိုးကြတယ်ကျွန်တော်ထိန်းတာများတယ်ဟိုနောက်တစ်ချက်ကတော့ဟိုနှုံးတာနေတာပေါ့လေအယုံ energy မရှိဘူးဒါကတော့တော်လေးကူအပ်ခဲ့တဲ့အပိုင်းကအမှန်တမ်းတော့မဆေးမမရှိဘူးနောက်တစ်ခုကတော့တချို့ကျွန်တော်ဒီမှာသုံးတဲ့ hyperglycemia paradox ဆိုသုံးတာပေါ့နော် hyperglycemia paradox ဆိုကျွန်တော်ဒီ covid ဆပထမတစ်ချိန်ဖြစ်လာတဲ့ချိန်တော့လူတွေကလေ diabetes မရှိဘဲနဲ့ sugar တွေမတရားထောင်တက်ပြီးတော့ covid အတူရောက်လာအဲ့ paradox ဆိုတာ still ရှိတယ်ဆိုတော့ဒီလူတွေကend of the covid pyi ကမှာ diabetes နဲ့စီးရုံနေနဲ့ကြံရင်ခဲ့လားဆိုတော့တိတ်တော့မကြံဘူးဘာလို့ဆိုကျွန်တော်တွေ့ဘူးတဲ့လူတွေရှိတယ်ဟိုဒါမဲ့ကျွန်တော်တို့အဲ့လိုပဲစီးရုံစီးလေးကိုကျွန်တော်တို့လည်းထိန်းလိုက်တယ်အခု recovery ဖြစ်တော့3လ4လောက်ကျော် everything okay ကျွန်တော်စီးရေဖြုတ်ပလိုက်လို့ရတယ်ကျွန်တော်တို့တွေ့တဲ့လောက်ကဒီတခဏတာအတွင်းပဲတက်တာပါဒီယောဂဖြစ်တဲ့အချိန်တွင်တော့တကယ်ကိုတက်တာပေါ့ဒါအဲ့ဒါလေးတွေကိုကျွန်တော်တို့လုတ်ပေးလို့ရှိရင်ပေါ့လေအိမ်မှာစစ်လိုက်ပေါ့ဗျာဒီမှာဒုနာစီးရေအရင်သွားနေတယ်တော့သူကကြောက်ကတ်တစ်ခါလေးပြတ်တက်တယ်သူက dehydration ပေါ့နော်ရေတက်လို့ဆိုရေကိုမြန်မြန်တောက်တာလို့ဒါမျိုးတွေလုပ်လိုက်လို့ရှင်ဒီ post covid မှာ consequences တွေကိုကြားလာမယ်ဆိုလို့မရှိသလောက်နေပါလို့ဟိုဆရာဝန်နဲ့ monitor လုပ်ပါတော့မလိုအပ်တဲ့ဆေးတွေကျွန်တော်ကတော့မကြိုက်ဘူးပေါ့နော်အများကြီးသုံးတာလို့ပြောပါတယ်ဆေးတွေရောတခြားတွေရောပြုတ်ပြီးတောက်တဲ့အခါကျွန်တော်ကိုယ်တိုင်ဆေးရအလောက်ကြီးမတောက်ချင်တဲ့လူတိုင်းစားဆိုတော့ဟိုတကယ်ချောင်းဆိုးရင်ချောင်းလေးပြောက်တဲ့ဆေးတွေကိုလေဘင်းကိုပမာဏနိုင်ငံမှာအပေါ်ဆုံးကတော့စားရကျင်တာပေါ့နော်အဲ11တော့နာရတဲ့ပြည်ဒါမဲ့လည်းဒီဖြစ်သွားပြီးပြန်ကောင်းသွားတဲ့အချိန်မှာတော့မကြံပါဘူးဆိုတော့စီးရလဲကြာချီတောက်လို့မလိုပါဘူးဟိုဒုက္ခရောက်သွားတဲ့လူဆိုတာလည်းရှားပါတယ်ပြီးတော့ permanent damage လို့ခေါ်တဲ့ပျက်စီးယိုယွင်းသွားခြင်းပုခနာတဲ့မှာတိတ်တပိုင်းကပျက်စီးယိုယွင်းသွားတဲ့ဟာလည်းရှားပါတ
ယ်ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကော
ဒီအခုခေတ်ကာလအိမ်မှာကိုဗစ်မဖြစ်ပြီးတဲ့လူဆိုတာမရှိသလောက်ကိုရှားတယ်နော်အခုက BA4 and 5ပေါ့နော်ဆိုတော့နောက်ကြလို့ရှင်ဘာထပ်ပြေအောင်လဲကျွန်တော်လည်းမသိဘူးအဲဗက်ဆင်းကိုရတဲ့ဟာကိုထိုးပါဒီ Sinopharm ဝါ Sino အဲ့ဒီဟိုပမာဏနိုင်ငံမှာရတဲ့ဟာပေါ့ AstraZeneca ပေါ့နော်အိန္ဒိယလာတဲ့ဟာပေါ့ Covishield ပေါ့နော်အကောင်းဆုံးအကြံဉာဏ်ပေးတဲ့တစ်ပိုင်းကတော့ Sinopharm နှလုံးထိုးတာပြီးသားဆိုနှလုံးဆိုတာ first package ပေါ့နော် one booster ထိုးတဲ့နေပေါ့နော်3လနဲ့6လကွာသွားလို့ရှင်ထိုးတဲ့နေ6လတော့ကောင်းတာပေါ့နော်3လကတော့ကောင်းဆုံးလို့ကျွန်တော်သတ်မှတ်တာပေါ့လေပြီးသွားလို့ရှင်ဒီနိုင်ငံရဲ့ principle အတိုင်းပဲပေါ့နော်အသက်50ကျော်ရယ်ပဲဖြစ်ဖြစ်ယောဂလက္ခဏာရှင်တော့ another 6 month မှာ second booster ထိုးပေါ့ the same sign of ပေါ့မရလို့ရှင် covid shield ပေါ့လေ that also the same ပါပဲ covid shield ကိုလည်း apply လုပ်လိုက်တာပေါ့နော်ကျွန်တော် russia data တော့ကျွန်တော်မသိရတဲ့ကြောင့်ပေါ့နော်မပြောတတ်ပါဘ
ူး okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုယ်မင်းစီစဉ်တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြတာပါရှင်။အခုဆက်ပြီးတော့တိုင်းရင်းသတင်းတော်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတဝန်းတိုင်းဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုနေဆက်ဒေသတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင်။အ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖျားသုံးစုမြူနာကစစ်တပ်ကုန်းတစ်ခုကို KNL ကသိမ်းပိုက်လိုက်ပါတယ်ရှမ်းမြောက်ဒိန်းနီမှာ KIA နဲ့စစ်ကောင်စီတပ်တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်တဲ့နော်ရီတဲမှာတော့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မင်းတပ်မှာနေညီကန်တပ်ကဆံရောင်းဝယ်ခွင့်ကိုကန့်သက်ထားတဲ့အတွက်ဒေသခံတွေအခက်တွေ့နေရတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါရှင
်ကျမကနန်းဟောင်းမှရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖျားသုံးစုမြို့အနီးရှိစစ်ကောင်စီတပ်ရဲ့ဖျားတောင်စခန်းကုန်းကိုစက်တင်ဘာလ28ရက်မနက်စောစောမှာကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်ဖွဲ့တို့ကသိမ်းပိုက်ခဲ့ပြီးဒုတက်ရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်13ယောက်တေဆုံးခဲ့တယ်လို့ KNL ဘက်ကဆိုပါတယ်ဖျားသုံးစုမြို့အခြေစိုက်စစ်ကောင်စီတပ်ရင်ခမရ283ဖျားတောင်စခန်းကုန်းကိုတက်ရောက်သိမ်းပိုက်လိုက်ပြီးစစ်တပ်ဘက်ကတေဆုံးမှုတွေရှိတဲ့အပြင်ထွက်ပြေးလွတ်မြောက်သွားတာလည်းရှိပါတယ်တိုက်ပွဲအတွင်းလက်နက်မျိုးစုံ9လက်နဲ့ကြီးစံတွေကိုလည်းသိမ်းဆည်းရမိတယ်လို့ KNL တပ်ရင်း16ကအရာရှိတယောက်ကပြောပါတယ်ဖျားသုံးစုနဲ့စစ်မျိုးကို KNU ကဝင်သိမ်းမဲ့တရင်ပြတ်နေပြီးထိုင်းစစ်တပ်ကလည်းမြန်မာနိုင်ငံသားတွေဝင်မလာနိုင်အောင်နေကြားဂိတ်နဲ့ဝင်ပေါက်တွေကိုပိတ်ထားပြီးလုံခြုံရေးတင်းကျပ်ထားပါတယ်
ရှမ်းတောင်မူပြင်းနဲ့ကယားကရနီပြည်နယ်လွဲကော်ဒီမော့စုမြို့နယ်တွေတဲ့စစ်တပ်နဲ့ဒေသခံပြည်သူကကွယ်တပ်ဖွဲ့တွေကြားကတိုက်ပွဲတွေတဲ့ကလေးငယ်တွေအပါအဝင်အရသား10ယောက်သေဆုံးပြီး23ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရနီလူမှုအသင်းအဖွဲ့များကွန်ရက် KCSN ရဲ့စက်တင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် KCSN ရဲ့အစီရင်ခံစာအရစစ်ကောင်စီရဲ့လက်နက်ကြီးကြီးကြောင့်မူပြင်းမြို့ပေါ်ကနေအိမ်တရာဝန်းကျင်စက်တင်ဘာလတဲမှာစီခဲ့တယ်လို့လည်းသိရပါတယ်အခုတေဆုံးတဲ့အရက်သားတွေဟာစစ်ကောင်စီကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးနဲ့မိမျိုးမိုင်းပောက်ကွဲမှုကြောင့်ဖြစ်တယ်လို့ KCSN ရဲ့တာဝန်ရှိသူတယောက်ကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းတိမ်နီမြို့နယ်နမ်ဆလပ်ပြွာအနီးစက်တင်ဘာလ28ရက်နေ့မနက်ပိုင်းကကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်တပ်တို့အကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့ရင်တန်းကိုနမ်ဆလပ်ပြွာနဲ့နာတီရွာကြားမှာ KIA ကကြားဖြတ်တိုက်ခိုက်ရာကနေနှစ်ဖက်ကြားတိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတယောက်ကပြောပါတယ်ဒီလိုတိုက်ခိုက်ခံရမှုအတွင်းမှာလည်းစစ်ကားတစ်စီးမီးလောင်ပျက်စီးခဲ့တဲ့အပြင်တိုက်ပွဲကြောင့်ခရီးသွားကားတွေပိတ်မိခဲ့ပါတယ်တိမ်နီမြို့အပြင်နမ်တူမြို့ဘက်မှာလည်းအခုရက်ပိုင်း KIA PDF ပူပေါင်းတပ်တွေနဲ့စစ်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကဆိုပါတယ်
ရခိုင်ပြည်ကစစ်ပီးရှောင်ဒုက္ခသည်တွေကိုကူငီပေးနေတဲ့တင်ကအကန်းလက်ရခိတအဖွဲ့ကဥက္ကဋ္ဌဖြစ်သူကိုအန်တာကြီးခေါ်ကိုတန်းရွှေကိုစစ်ကောင်စီတပ်ကအမှုဖွင့်ထားတဲ့အတွက်တင်းရှောင်နေရတယ်လို့သိရပါတယ်စက်တင်ဘာလ25ရက်နေ့ကနိုင်ငံတော်စုပူအောင်လှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှန်905ကကြီးနဲ့မြောက်ဦးမြို့နယ်တရားရုံးမှာအမှုဖွင့်ထားတဲ့အကြောင်းတရင်ကြားထားတယ်လို့ကာယကံရှင်ဖြစ်သူကိုအန်တာကြီးကပြောပါတယ်စက်တင်ဘာလ16ရက်နေ့ကတိုက်ပွဲတွေကြောင့်နေရက်ဆုံးခွာလာရတဲ့ရတိတောင်ဘူတီတောင်နဲ့မောင်ကျောမြို့နယ်ကစစ်ဘေးရှောင်တွေကိုကူငီဖို့အသွာမြောက်ဦးမြို့အဝင်940စစ်ကောင်စီတပ်ကိတ်မှကိုအန်တာကြီးစီးလာတဲ့ကားပြစ်ခတ်ခံခဲ့ရပြီးနောက်အခုလိုအမှုဖွင့်ခံရတာဖြစ်ပါတယ်
ချင်းပင်နယ်တောင်ပိုင်းမတူဘီမြို့ရဲ့အဝင်ထွက်နေရာတွေကိုစစ်တပ်ကပိတ်ထားပြီးဒေသခံပြည်သူတွေခရီးသွားလာခွင့်နဲ့ကုန်ပစ္စည်းသယ်ယူခွင့်ကိုလည်းတပ်မြစ်ထားတယ်လို့သိရပါတယ်။မတူဘီမြို့မှာအရင်ကဒေသခံပြည်သူတွေခရီးသွားမယ်ဆိုရင်အထွေထွေအုပ်ချုပ်ရေးမှူးထောက်ခံစာနဲ့ခရီးသွားလာခွင့်ရှိပေမဲ့မကြာသေးခင်ရဲ့ပိုင်းကစားလို့ထောက်ခံစာလည်းထုတ်မပေးတော့တယ်လို့ခရီးသွားလာခွင့်လည်းမပြုတော့ဘူးလို့မတူဘီမြို့ကဒေသခံတဦးကပြောပါတယ်။စစ်တပ်ဟာမတူဘီမြို့အဝင်ထွက်လမ်းမကြီး3ခုဖြစ်တဲ့မတူဘီမင်းတပ် မတူဘီဟာခါနဲ့မတူဘီပလဝမြို့ကိုဆက်သွယ်ထားတဲ့ကားလမ်းမကြီးတွေပေါ်ကမြို့ဝင်ထွက်တင်မှာစစ်စေးရေးဂိတ်တွေထားရှိပြီးဘသူ့ကိုမှဖြတ်တန်းသွားလာခွင့်မပြုတော့ဘူးလို့သူကဆိုပါတယ်မတူဘီမြို့ဟာချင်းပြည်နယ်တောင်ပိုင်းမှာစစ်ရေးအရာအချက်ချာကြတဲ့မြို့တစ်မြို့ဖြစ်ပြီးစစ်ကောင်စီရဲ့စစ်ပြူဟာအခြေဆိုင်ရာမြို့ဖြစ်တယ်လို့စတမလလယ်ပိုင်းကဆက်လို့ CDF မတူဘီတပ်ဖွဲ့နဲ့တကြော့ပြန်တိုက်ပွဲဖြစ်ပွားလာနေပါတယ်
စစ်ကောင်စီအကြီးအကဲရဲ့ဖိတ်ခေါ်မှုကြောင့်ဝါပြည်သွေးစည်းငွေငွေတမတော် UWSA မိုင်းလာ NDAA နဲ့ရှမ်းပြည်တူတည်ပါတီ SSPP တို့တွဲဆုံပြီးနောက်ပြည်내ရရှိရေးကိုပိုင်အောက်ချုပ်ခွင့်ရရှိရေးနဲ့ပင်လုံကတိကဝတ်တွေကိုအကောင့်တဲ့ဖော်ရေးစာရာတွေကိုဆွေးနွေးခဲ့ကြတာလို့သိရပါတယ်ဒီတောင်းဆိုမှုတွေကိုစစ်ကောင်စီကမူအရာလက်ခံသဘောတူထားပြီးလွတ်တော်ကနေတဆင့်အကောင့်တဲ့ဖော်သွားဖို့စစ်ကောင်စီရဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်ပြည်내တတ်မှတ်ဖို့ကိုပိုင်အောက်ချုပ်ခွင့်တတ်မှတ်ဖို့အတွက်ဆိုရင်2008ဖွဲ့စည်းပုံအရရှမ်းပြည်လူထုရဲ့စန္ဒသဘောထားဒေသတွင်းကလူထုရဲ့သဘောထားစန္ဒတွေကိုရယူပြီးလွတ်တော်ကနေတဆင့်အတည်ပြုချက်ရယူမှဖွဲ့စည်းပုံပြင်ပြီးတတ်မှတ်ပေးနိုင်မှာဖြစ်ပါတယ်စစ်ကောင်စီရဲ့ပထမအကြိမ်ကမ်းလှမ်းဖိတ်ခေါ်မှုကို UWSP ကမေလ29ရက်နေ့ NDA ကဇွန်လ4ရက်နေ့ SSPP ကတော့ဩဂုတ်လ4ရက်နေ့တွေမှာအတည်တည်တွားရောက်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါစစ်အုပ်ချုပ်ရေးကြီးညာထားတဲ့ချင်းပြည်နယ်တောင်ပိုင်းမင်းတန်းမြို့မှာခလာရ204နေမြေခံတပ်ရင်းကဆန်ရောင်းဝယ်ခွင့်ကိုထိန်းချုပ်ကန့်သတ်ထားစေဖြစ်တာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ကိုရောဘက်ကစုစည်းထားပါတယ်
စစ်ကောင်စီကဆန်တွေကိုထိန်းချုပ်ထားတဲ့အတွက်မြို့မီမြို့ဖတွေဟာမင်းတပ်မြို့စစ်နယ်မြေမှုစီမှာခွင့်ပြုချက်တောင်းခံပြီးသူ့ရဲ့ခွင့်ပြုချက်နဲ့ပခုကူမြို့စံပွဲယုံတွေကနေဆန်မှာယူပြီးမင်းတပ်မြို့ခံပြည်သူတွေစားသုံးနိုင်ဖို့ပြန်လည်ရောင်းချပေးနေရတာဖြစ်ပါတယ်ဒီလိုရောင်းချတဲ့နေရာမှာဆန်ကိုလူတလောက်ဝယ်ယူလို့မရဘဲမိသားစုတစုအိမ်ထောင်စုတစုကိုဆန်ငါးပြည်နှုံးသာရောင်းချခွင့်ပြုတယ်လို့မင်းတပ်မြို့မီမြို့ဖအဖွဲ့ဝင်တယောက်ကပြောပါတယ
်မိသားစုကငါးပြည်အဲ့ဒါကုန်လုံးရှင်နောက်ထပ်ကြောင်ကိုလည်းလို့အဲ့တော့အိမ်မှာဆန်အများကြီးစုထားတာတွေကဒီအခြေခြေတွေရှိတဲ့ချက်ပြမှာသူကအဖက်ဖော်ချစ်တဲ့အဖော်ရဲ့သူတို့ရှိရင်လိုင်းဆောင်ချက်ပေါ့သူကအိမ်လိုက်ခွန်မပြူတာကသူတို့အဖက်တော့ထဲရောက်မှလည်းသူကဇောရင်လို့ဖြစ်ကောင်းဖြစ်မဲ့လို့လည်းယူဆပါတယ
်မင်းတပ်မြို့ဟာချင်းပြည်နယ်မှာစစ်အာဏာရှင်စနစ်ကိုဆန့်ကျင်ပြီးမြန်မာလူဦးတော်လှန်ရေးမှာအစောဆုံးလက်နက်ကင်တိုက်ပွဲဝင်ခဲ့တဲ့မြို့တစ်မြို့ဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့နဲ့ဒီတာကာကွေတပ်ဖွဲ့စီတဲ့မင်းတပ်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက်စစ်အုပ်ချုပ်ရေးမှာရှလောထုတ်ပြန်ထားတဲ့ဒီတာလည်းဖြစ်ပါတယ်အခုလိုမျိုးဆန်ကိုထိန်းချုပ်ကန့်သတ်တာဟာစီတဲ့မင်းတပ်တပ်ဖွဲ့စီဆန်တွေမရောက်ရှိနိုင်အောင်ဖျက်လေးဖျက်သဘောမျိုးနဲ့ကြိတ်ခါဖျက်တောက်ထားတာလို့သိရပါတယ်
ချက်လေးချက်မှလည်းပါတဲ့ပုံစံတပိုးဖြစ်တဲ့အခါမှာဘန်ဒါရောင်းလို့မရဘူးပြည်မှာတော့မြို့မြို့ဖားတွေက volunteer တပိုးနဲ့အကျိုးဆောင်ပေးမှအဲ့လိုပဲဒါခံပေးမှတပေးရတာဖြစ်လို့တော့
မင်းတပ်မြို့မှာအခုလိုမျိုးစံရောင်းဝယ်ခွင့်ကိုကန့်သတ်တာဟာ9လကျော်လောက်ရှိပြီလို့ဒေသခံတွေကဆိုပါတယ်ဒီလိုမျိုးသာဆက်ပြီးအခြေခံစားသောက်ကုန်တွေကိုစစ်ကောင်စီတပ်ဖွဲ့ကဆက်လက်ထိန်းချုပ်ကန့်သတ်ထားမယ်ဆိုရင်ရှေ့လျှောက်ပူခက်ခဲလာနိုင်တယ်လို့မြို့မြို့ဖားတွေကပြောပါတယ်
လုံးလို့ရှိတော့ပုံပေါ်ဆန်ဆန်တော့မဖြစ်ပေမဲ့ရှင်ရတော့ဒီနေ့အထိရတော့ဒါခက်ခဲမှုတွေကတော့အားလုံးကိုစီကိုစီရုန်းကန်ကြတယ်ချွေတာပြင်းမှချွင်းချံပြင်းမှတတ်နိုင်ရှင်ပေါ်တော့လောက်ကြပြင်းနဲ့ခက်ခဲတော့များကြီးကြုံတွေ့ရရှိအရင်ဆက်ဖို့ကတော့ပုံပြင်းမှအကျဲလာမယ်တော့ရင်းမိတာပေါ့နော်
အခုလက်ရှိမင်းတပ်မြို့ပေါ်မှာစားတောက်ကုန်ပစ္စည်းတွေစားသုံးစီနဲ့လောင်စာစီစင်းသုံးတွေကလည်းအစမတန်မြင့်တက်နေလို့မြို့ခံပြည်သူတွေအခက်ခဲများစွာနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်ခင်ဗျာ
ရခိုင်မှာစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့အရက်သားတွေကိုရန်တမ်းပစ်ခတ်မှုတွေဇက်တိုက်လုပ်နေတဲ့အတွက်အပြစ်မဲ့ပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့အိမ်တွေလည်းပျက်စီးမှုတွေရှိနေပါတယ်။ဒေသခံတွေလည်းနေအိမ်တွေကနေစွန့်ခွာပြီးတော့ထွက်ပြေးနေကြပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
စိုက်တဲ့နဲ့ရခိုင်တဲ့တော်အေတို့ရဲ့ရခိုင်ပြည်နယ်ထက်ကတကြောပြန်တိုက်ပွဲတွေပြန့်ထန်လာပြီးနောက်စိုက်တဲ့ရဲ့ကြောက်တော်ခြေဆိုင်စကခါကိုတက်ကလာနာကြီးတွေနဲ့ရဲသက်ပိုက်ခိုက်မှုတွေကြောင့်ငကရရွာမှာအသား9နိုင်နိုင်အွေကလေးတယောက်သေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့အမည်မဖော်လိုတဲ့ဒေသခံတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
အခုတယောက်သေးတယ်အနာရသူတော့အရင်က၄ယောက်ရှိတယ်အိမ်တွေပြတ်သွားပါတယ်အိမ်ကတဆောင်ပြက်ပြီးနောက်တဆောင်ကပေါက်ထွက်သွားတယ
်စက်တမ်ဘာလ24ရက်နေ့ညတနာရီကျော်အချိန်မှာလေကြောက်တော်မျိုးတဲ့ကိုစိုက်တက်ကအကြောင်းမဲ့ဝန်ရောက်ပိုက်ခတ်ခဲ့တဲ့တော့သိမ့်ဆန်တိတ်ခိုခဲမှာတိတ်ခိုနေသူတယောက်ဒဏ်ရာရရှိခဲ့တယ်လို့နေအိမ်သုံးလုံးမှာလေပျက်စီးမှုတွေရှိခဲ့ပါတယ်စက်တမ်ဘာလ25ရက်နေ့ကလေမောင်ပြမြို့နယ်မှာဇဲရီရိုက်နှစ်စီးကိုတမဲစင်မြိုက်တဲ့မှာအေအေကပိုက်ခတ်ခဲ့တဲ့တော့စိုက်တက်ကရဟဲရိုက်တွေပါဝန်ဇဲရီရိုက်တွေကပါလာနာကြီးတွေနဲ့အနေအနာကရွာတွေကိုပိုက်ခတ်ခဲ့တယ်လို့ဒေသခံလူငယ်တယောက်ကလည်းရခိုင်ဘာသာနဲ့အခုလိုပြောပါတယ်
လေနေစင်းနဲ့ပိုက်တယ်
လေနေစင်းနဲ့ပြစ်တယ်ရွာသားတွေကတော့အားလုံးထွက်ပြေးနေကြရတယ်စစ်တပ်ကိုကြောက်လို့ထွက်ပြေးသူကပြေးဖမ်းလို့ထွက်ပြေးသူကထွက်ပြေးနေပြစ်တမ်းကြားနေရသေးတယ
်အဲ့ဒီလိုပိုက်ခတ်ခဲ့တဲ့အတွက်ခေါလုံးချုပ်ကြည်ရွာကဖုန်ကြီးကျောင်းမှာပုန်းခုန်နေတဲ့ကိုဝံသေးအမျိုးသမီးတူဦးနဲ့ကလေးနှုတ်ဦးမှာလေးဒဏ်ရာရရှိခဲ့ပါတယ်စတန်ဘာလ28ရက်နေ့မှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲမောင်ပြမှာစိုက်တက်ကလေကျောက်ရေကျောက်တွေကပိုက်ခတ်ခဲ့တဲ့အတွက်လေနှက်အွေကလေးတယောက်အပါဝါ6ဦးမှာလေးဒဏ်ရာရရှိခဲ့ပါတယ်မြောက်ဦးနဲ့ပူးတိတော်စားတဲ့မြို့တွေမှာလေစိုက်တက်ကလူနေရွာတွေကိုလာနာကြီးတွေနဲ့ပိုက်ခတ်မှုတွေရှိနေတယ်လို့ပူးတိတော်မြို့နယ်ကတပိတ်တော်ရွာကိုလေစိုက်ကောက်စီတက်ကမိရှုခဲ့ပြီးရွာသားတချို့ကိုလေဖမ်းဆီးထားပါတယ်စိုက်တက်ကအကြောင်းမဲ့နေတိုက်လူပိုက်ခတ်နေတဲ့တော့ကြေးရသားတွေဟာရမမနေရဲ့ပဲတခြားနေရာတွေကိုပျောက်ရစ်နေကြတယ်လို့ကြောက်တော်ဒေသခံကအခုလိုစပြောပါတယ
်ရမလူ3ချိုးတချို့လောက်ပဲကျန်တော့တယ်မနေရဲ့ဘူးလေဒေသခံတွေကငကရရုတ်သားရွာတို့မောင်ရွာတို့ဆိုမနေရဲ့တော့ဘူးအဲ့ဒီဘက်ကပဲပြစ်နေတာကိုကြောက်ကလူတွေကလမ်းကိုလည်းမသွားရဲဘူးဆိုတော့ကြောက်တော်ကိုသွားတဲ့သူသွားတယ်
ဇူလိုင်လအစပိုင်းကစပြီးရခိုင်ပြည်မှာစိုက်တက်ကကုန်းလန့်ရေလန့်တွေကိုပိတ်ပြီးလူနေရွာတွေကိုရွေရွေရှားရှိရှိပိုက်ခတ်ဖမ်းဆီးမှုတွေလုပ်နေတာဟာရခိုင်အမျိုးသားတွေအပေါ်အညှို့ကြီးစွာနဲ့အကြောက်တရားလွှမ်းမိုးအောင်လှုပ်ဆောင်နေတာဖြစ်တယ်လို့ရခိုင်နိုင်ငံရဲ့သမားတွေကပြောဆိုမှုတွေရှိနေပါတယ်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
ဖျားတောင်စုမျိုးအနည်းရှိစစ်ကောင်စီတပ်ရဲ့ဖျားတောင်စခန်းကုန်းကို KNL တပ်ဖွဲ့တို့ကသိမ်းပိုက်ခဲ့ပြီးဒုတိုက်ရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်13ယောက်တည်ဆုံခဲ့ပါတယ်။ချင်းပြည်နယ်မတူပီမြို့ရဲ့အဝင်ထွက်အားလုံးကိုစစ်တပ်ကပိတ်ထားပြီးဒေသခံတွေကိုခရီးသွားလာခွင့်နဲ့ဂုံပစ္စည်းတည်ယူခွင့်ကိုလည်းတားမြစ်ထားပါတယ
်။သရရှင်တွေအခုနားဆင်ကြကြရတာကတော့နေဆက်တီတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအာမီပါ။
နေဆက်ဒေတာတိုင်းရင်းသားသတင်းတောက်တွေအပတ်စဉ်ပုံမှန်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့အထူး VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA ရဲ့ Internet Website လိပ်စာ burmese.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအဖြစ်နဲ့တင်ဆက်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောဝင်းနိုင်ကပြောပြပေးပါအောင်ရှင်။
နိုင်ငံတော်အတံပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့အမှုနဲ့ထောင်ဒဏ်3နှစ်စီဒီကနေ့နေပြီးတော့အထူးတရားရုံးကချမှတ်လိုက်ပါတယ်။ရှောင်းတန်နယ်ရဲ့ laptop ကွန်ရက်ထဲမှာတွေ့ရတဲ့ဆော်ရဆရာနေကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်တယ်ဆိုပြီးတော်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်အပါအဝင် NLD အစိုးရလက်ထက်ကဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုအမှုတော်တရွဲ့တဲ့တရားစွဲထားတာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားကိုထောင်ဒဏ်ချလိုက်တဲ့ပေါ်ဩစတြေးလျအစိုးရကကန့်ကွက်လိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်အကြံပေးပါမောက္ခရှောင်းတန်နယ်ကိုထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်တဲ့အပေါ်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်လိုက်ပြီးအများဆုံးပြန်လည်ပေးဖို့လည်းကြေညာချက်ထုတ်တောင်းဆိုပါတယ်နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချိုးဖောက်တဲ့အမှုနဲ့ဒေါန်ဆန်းစုကြည်နဲ့ပါမောက္ခရှောင်းတန်နယ်အပြင်ဝန်ကြီး3ဦးကိုချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေမြန်မာစာသင်ယူညွှန်းတဲ့ပညာသင်ကြားနိုင်ရေးအထောက်ပံ့အဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာတန်190ထပ်ပြီးထောက်ပံ့ပေးမယ့်အကြောင်းကရွန်တဘကစီးပွားရေးနဲ့လူမှုရေးကောင်စီမှတာဝန်ယူတဲ့အမေရိကန်သမ္မတကြီးလီဆာကာတီကမနေ့ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့ရက်စက်တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိရေးကုလသမဂ္ဂဆိုင်ရာကနေဒါတန်ယုံကကမကထာပြုလုပ်တဲ့နယူးယောက်မြို့ကအခမ်းအနားမှာတာမတ်ကြီးကတီကအဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ ကိုရီးယားနယ်စပ်စစ်မဲ့ဇုံကိုအမေရိကန်ဒုသမလကမလာဟာရစ်သွားခဲ့ပြီးမြောက်ကိုရီးယားရဲ့ရက်စက်တဲ့အာဏာရှင်စနစ်နဲ့မတိမငြိမ်ဖြစ်စေတဲ့လက်နက်အစီအစဉ်ကိုဝေဖန်ရှုံချလိုက်ပါတယ်။မြောက်ကိုရီးယားကတာတိုပစ်မစ်ဆိုင်းဒုံးနှစ်ခုကိုစမ်းသပ်ပြုလုပ်ခဲ့ပြီးတရက်မပြည့်ခင်အချိန်မှာဒုသမရဟာရစ်ကတောင်နဲ့မြောက်ကိုရီးယားနိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဇုံကိုသွားရောက်တဲ့အချိန်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ရုရှားပြည်ထောင်စုရဲ့ပါဝင်မလားဆိုတဲ့ဆန္ဒခံယူပွဲကျင်းပခဲ့တဲ့ယူကရိန်းဒေသ၄ခုကိုရုရှားပိုင်နယ်မြေတွေအဖြစ်နဲ့တရားဝင်ကြီးညာသတ်မှတ်မဲ့အခမ်းအနားကိုမနေ့ပြန်စက်တင်ဘာလ30ရက်နေ့မှာကျင်းပမယ်လို့ရုရှားအစိုးရကဒီကနေ့ကြေညာပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့ဒေသ၄ခုမှာပြီးခဲ့တဲ့ရက်ပိုင်းကျင်းပခဲ့တဲ့ဆန္ဒခံယူပွဲတွေဟာတရားမဝင်ဘူးလို့ယူကရိန်းနဲ့မဟာမိတ်နိုင်ငံတွေကပြောဆိုထားပြီးရုရှားအပေါ်ဒဏ်ခအရေးယူမှုအသစ်တွေချမှတ်သွားမယ်လို့လည်းပြောကြားထားကြပါတယ်ခင်ဗျာ။
တရင်ချင်းတို့ကိုကုစုံဝင်လိုက်ပြပြပေးခဲ့တာပါစက်တင်ဘာလ29ရက်ကြာသာရင်းညရေဒီယိုအစီအစဉ်လေးကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Tanon နဲ့ PJ Elliot တို့ဖြစ်ပါတယ် VOA American တိုင်းရဲ့တနင်္လာနေ့ညအစီအစဉ်ကြတာရင်းညအစီအစဉ်တွေကိုတော့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ3251နဲ့လိုက်လက်မီတာ190ရောကနေအသံလွှင့်ခဲ့တာဖြစ်ပါတယ်မြန်မာပြည်သူပြည်သားအပေါင်းဘေးပြာကင်းဝေးကြပါစေပြည်ဝေကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မခင်ဗျူထွေးပါရှင်
This program has come to you from the Voice of America, Washington.